Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တိုင်ရဲ့2020ခုနှစ်2023ခုနှစ်စက်တင်ဘာလ22ရက်ပုဒ်ခုနှစ်ညဖက်9နာရီနေ့ဆယ်နိုင်ဒီအစီအစဉ်လေးစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းတုံမီတာ3730နဲ့50တိုကနေတိုင်ရဲ့ဖိုင်ယူနာဆက်နိုင်ပါလိမ့်ရှင်။အနောက်လာပါဒီညအတွက်အစီအစဉ်မျိုးဖြစ်တာဝန်ယူတင်ဆက်တော်မှာပါ
။ဒီရင်ကင်းကြပါစီခင်ဗျာ။ဒီနေ့ညဘက်သတင်းတွေထဲမှာတော့ကုလသမဂ္ဂလူခွင့်ရေးကောင်စီမှမြန်မာလူခွင့်ရေးဆိုင်ရာသူပုစလဲကဒီကနေ့အစီအစဉ်ခံမှုရှိပါတယ်။လူရင်းညာဒုက္ခတွေကိုလက်ခံမယ်လို့ဖိလစ်ပိုင်သမ္မတကပြောပါတယ်။ဒီလိုဆိုတော့ဟာမြန်မာစစ်ကောင်စီကိုရောတိုင်းရင်းသားလက်နက်အဖွဲ့တွေကိုပါကိုဗစ်ကာဝယ်ဆေးကူညီနေတယ်လို့ AFP သတင်းကရေးပါတယ်။ဒီသတင်းတွေနဲ့အတူမြန်မာဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုဥတမောင်တန်းနဲ့ကျွန်တော်ကြော်သိပ်ပြောပြပါမယ်
။ဆောင်းပါပါရှင်။မြန်မာနိုင်ငံမှာအင်တာနက်လွတ်လပ်ခွင့်ကျဆင်းလာတာကြောင့်ပြည်သူတွေအပေါ်ဘယ်လိုတက်ရမှုရှိနေပါသလဲ။
အော်လိုင်းမော်လေးအလိုက်မော်လေးလုံးလုံးပြည့်စုံပြီးရောအကုန်လုံးတော့ဖြစ်ဖြစ်တာပေါ့နော်စီဝါရေးဥရောပါရောပေါ့ဘာဆိုခုအဲ့လိုမျိုးပေါ့နော်ဟိုဒီကအွန်လိုင်းကနေကြည့်ရအောင်စီဝါရေးပြည့်ပြီလေ
ဒေတာခံတယောက်ပြောသွားတာကိုနောက်ပိုင်းမှာအပြည့်ဆုံးကြားဖို့ရှိပါတယ်ဒီနောက်မှာတော့စက်သုံးစီနဲ့စားသုံးစီလုပ်ငန်းရှင်တွေကိုဘိုးဘန်းကရှော့စင်းနဲ့ဒေါ်လာရောင်းချပေးနေတဲ့တဲ့င်းစကိုင်းနဲ့မုံရွာဖက်ကမတိမငြိမ်အခြေအနေတွေကိုတင်ပြသွားဖို့ရှိသလိုမြန်မာနိုင်ငံမှာခုလိုအင်တာနက်လွတ်လပ်ခွင့်ကျဆင်းလာတဲ့အတွက်ဘယ်လိုတက်ရောက်မှုတွေရှိမလဲဆိုတာကိုလည်းကြွမ်းကျင်သူတို့ကိုမေးမြန်းတင်ဆက်သွားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ရွက်မှာတော့အပတ်စဉ်တင်ဆက်နေကြဦးကျော်စန္ဒရဲ့မြန်မာအရေးသုံးသပ်ချက်ကျမ်းမာရေးနဲ့အားကစားကဏ္ဍတွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့ညဖက်ထိတ်တန့်ရောက်တဲ့တွေကိုကျော်သိန်းနဲ့ဦးတင်မောင်သားတို့ကပြောပြပေးကြပါအောင်ရှင
်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီဒီနေ့အစည်းအဝေးမှာကုလသမဂ္ဂရဲ့မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာဒုက္ခဇလဲထွန်မန်ဒရူးစ်ကမြန်မာနိုင်ငံလူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးမြန်မာစံတော်ချိန်ဒီကနေ့ည9:00နာရီကျော်ကျော်ပတ်ဝန်းကျင်မှာဗီဒီယိုကားဆင့်အစီအခံတင်ပြဖို့ရှိပါတယ်သူရဲ့စင်ကစားအပြည့်စုံကိုနယူးယောက်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂဒုတိယညီလာခံမှာလည်းအောက်တိုဘာလထဲမှာလူကိုယ်တိုင်တင်ပြဖို့ရှိတယ်လို့ VOA မြန်မာပိုင်းကိုတွန်မန်ဒရူးစ်ကပြောထားပါတယ်လူခွင့်ရေးကောင်စီမှာနောက်ဆုံးအကြိမ်အစီအခံတင်ပြပြီးကြတဲ့ကဆိုရင်မြန်မာနိုင်ငံရဲ့အခြေအနေပိုပြီးဆိုးလာခဲ့တယ်လို့တော်မန်ဒူးစ်က VOA ကိုပြောပါတယ်ဒီတော့တင်မှာပဲလူကြီးတထောင်လောက်ရှိတဲ့ချင်းပြည်နယ်ထန်တလန်မြို့ကမြို့ကန်တော်များများမြို့ကနေဖြတ်ပြေးသွားပြီလို့မြို့ကန်တွေနဲ့တီတွင်းသတင်းတွေကိုကိုးကားပြီး Riders သတင်းတပုတ်မှရေးထားပါတယ်ဒေသခံပြည်သူကော်မတီတပ်ဖွဲ့တွေနဲ့စစ်တပ်အကြားတိုက်ပွဲတွေဖြစ်ပြီးစစ်တပ်ရဲ့လက်နက်ကြီးကြီးတွေကြောင့်မြို့ရင်းနေအများပြားမိလောင်ပျက်စီးခဲ့ပြီးတဲ့နောက်မြို့ကန်တွေဖြတ်ပြေးကြတာပါအင်းနေမီလောင်တဲ့အချိန်မှာမိငိမ့်တဘူထွက်လာတဲ့ချင်းခရီးရန်တရားဟောဆရာတူကိုစစ်သားတွေကပြစ်တက်လိုက်တယ်လို့ပုဂ္ဂလိကသတင်းဌာနတွေကရေးသားဖော်ပြကြပေမဲ့စစ်ကောင်စီကတော့ဒါကိုငြင်းဆိုထားပါတယ
်။ထွက်ပြလာကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုဖိလစ်ပိုင်နိုင်ငံကလက်ခံကျူဆိုမယ်လို့ဖိလစ်ပိုင်သမ္မတဒူတာတေကကုလသမဂ္ဂညီလာခံမှာအင်္ဂါနေ့ကပြောကြားသွားပါတယ်။အရေးအတွက်ဘလို့ဆိုတာကိုတော့သူကတိတိကျပြောမတော်ပါဘူး။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးနဲ့အလုပ်အတူလုပ်ဖို့တရားရေးဝန်ကြီးဌာနကိုအမိန့်ပေးထားပြီးဖြစ်တယ်လို့သူကပြောပါတယ်
။ For the Rohingyas I have instructed our Department of Justice to closely
ကုလကဘေးအချိန
်
ဖိလစ်ပိုင်မှာရင်းမြစ်ကန့်သတ်တွေရှိပေမဲ့လူကုန်ကြီးကိုမြင့်တင်နိုင်ဖို့အတွက်ကျွန်တော်တို့လုပ်ကြရပါမယ်လို့သူကဆိုပါတယ်လူသားတရားလုံးပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့တပ်ပရဒူတာတွေကိုစုံစမ်းစစ်ဆေးဖို့အပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံး ICC ကဆုံးဖြတ်လိုက်တာနဲ့ဆက်နွယ်ပြီးအခုလိုပြောခဲ့တာပါ။မူဝိစေဝါနိုင်ငံရေးမှာစီးလွတ်ဝတ်လွတ်လောက်ခဲ့ကြတဲ့ဘယ်သူကမဆိုဖိလစ်ပိုင်ဥပဒေအရရေးယူမယ်လို့တပ်ပရဒူတာတွေကပြောကြပါတယ်။ဖိလစ်ပိုင်နိုင်ငံရဲ့မူဝိစေဝါနိုင်ငံရေးမှာလူပေါင်း6,100ကျော်သေဆုံးခဲ့ပြီးအများစုကသုံးဆွဲသူတွေနဲ့မူဝိစေဝါရောင်းဝယ်သူရောင်းလက်အသေးတွေပဲဖြစ်ကြတယ်လို့လူခွေရေးအဖွဲ့တွေကပြောပါတယ်။အဲ့ဒီစီမံချက်ကိုပြန်လည်သုံးသပ်ဖို့လည်းတရားရေးဝန်ကြီးဌာနနဲ့ရဲတပ်ဖွဲ့ကိုအမိန့်ပေးထားပြီးဖြစ်တယ်လို့သူကဆိုပါတယ်။ ICC နဲ့ဖိလစ်ပိုင်ကပူးပေါင်းဆောင်ရွက်မှာမဟုတ်တယ်လို့စုံစမ်းစစ်ဆေးသူတွေကိုလည်းဖိလစ်ပိုင်နိုင်ငံအတွင်းဝင်ဝင်ပြုမှာမဟုတ်ဘူးလို့ဒူတာတီအစိုးရကပြောခဲ့ပြီးသားပါ။ဒါပေမဲ့လူခွင့်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုအစီအစဉ်တရက်ကိုလည်းဖိလစ်ပိုင်နဲ့ကုလသမဂ္ဂတို့ကလက်ဆက်သက်ရေးဆွဲပြီးပြီလို့သူကဆိုပါတယ်
။ကျင်းပစဲကုလသမဂ္ဂဒူတွေညီလာခံမှာဒီကနေ့မိန်ဝန်းပြောမဲ့နိုင်ငံခေါင်းဆောင်တွေလည်းပြည်တွင်းဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်၊ဗီယက်နမ်တရသမတဝင်းဆွန်ဖူမလာမာလာဝီသမတလာဇရုစ်မက်ဂါဒီချက်ကူရာတို့လည်းပါဝင်ပါတယ်။မနေ့ကတော့အမေရိကန်သမတဂျိုးဘိုင်ဒန်မင်းဝန်ပြောခဲ့ပြီးကမ္ဘာတဝန်းကအဖြစ်ပြအခြေအနေတွေကိုအတူလက်တွဲရင်ဆိုင်သွားကြဖို့တိုက်တွန်းခဲ့ပါတယ်။ဝန်ကြီးချုပ်ဂျွန်ဆန်ကတော့ဥရယာတီပြောင်းလဲမှုကိုကင်တယ်ဖြေရှင်းရေးအရေးယူလှုပ်ဆောင်ဖို့လိုတယ်လို့မင်းဝန်ပြောခင်ရဲ့တော်ကြားကအလီထားပြောခဲ့ပြီးကမ္ဘာလုံးဆိုင်ရာစီးပွားရေးပြန်ပြီးနယ်လန်ထူဖို့ကိစ္စဟာဥရယာတီပြောင်းလဲမှုကိုမထိခိုက်စေတဲ့တိုးတက်မှုနဲ့အခိုင်အမာချိတ်ဆက်ထားရမယ်လို့ဆိုပါတယ်။ချမ်းသာတဲ့နိုင်ငံတွေဟာလူမှုညဉ့်ဉျေးမှုဖြစ်စေခဲ့တဲ့တိုးတက်မှုကနေအကျိုးဖြစ်ခဲ့ကြပြီး အခုကမှပတ်ဝန်းကျင်ကိုမထိခိုက်ပဲရေရှည်ခိုင်မာတဲ့အနည်းနဲ့ဖွံ့ဖြိုးတဲ့နိုင်ငံတွေရဲ့စီးပွားရေးတိုးတက်အောင်ကူညီဖို့တောင်းဆိုရဲလို့တနင်္လာနေ့မှာဝန်ကြီးချုပ်ဂျွန်ဆန်ကထစ်တာမှာရေးပါတယ်။မနေ့တုန်းကတော့ဝန်ကြီးချုပ်ဂျွန်ဆန်ဟာသမ္မတဘိုင်ဒန်နဲ့အိမ်ပြီးတော့မှတွေ့ဆုံခဲ့ပါတယ်။ဥရောပတီပြောင်းလဲမှုတိုက်ဖျက်ရေးနဲ့ဆိုင်တဲ့အကြောင်းအရာကိုကုလသမဂ္ဂတီးခြားအစည်းအဝေးတွေမှာလည်းဆွေးနွေးနေကြပါတယ
်။ကျွမ်းပိုင်ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံမှာဒီကနေ့နောက်ဆုံးပိုးစစ်ဆေးသူ2188ဦးရှိခဲ့ပြီးပိုးတွေ့တဲ့သူ1818ယောက်ရှိပါတယ်။ပိုးတွေ့ရာခိုင်နှုန်း 9.31 ရာခိုင်နှုန်းမှာသေဆုံးသွားသူ64ဦးရှိပါတယ်။ဒီဆုံးမှုရာနှုန်း 3.82 ရာခိုင်နှုန်းလို့ပြောပါတယ်ဒီကနေ့ထိဆိုရင်တရားဝင်စည်းရပိုးတွေ့သူစုစုပေါင်း 435,663 ဦးရှိနေပါပြီလူမှုကူညီဆောက်ရှောက်သူတွေကတော့တကယ်ဖြစ်နေတာတွေကတရားဝင်စည်းရထဲများနိုင်စရာရှိတယ်လို့ပြောကြပါတယ်ရိုဟင်ဂျာဒုက္ခသည်စခန်းတွေမှာတော့ကာကွယ်ဆေးနှလုံးလုံးကိုတချို့ကရပ်ပြီးကြလို့ပြီးလို့ IOM လို့အားပေးသူမနူမာရရှစ်က VOA ရဲ့ဘင်္ဂလားစီစဉ်ကိုပြောကြပါတယ်ADB ရဲ့အစီအခံမှာစာမှာတော့မြန်မာပါကစ္စတန်နဲ့ဗီယက်နမ်နိုင်ငံတွေမှာလူရည်ရဲ့ဆေးရခိုင်နှုန်းအောက်ပဲကာကွယ်ဆေးထိုးပြီးကြပြီးစင်ကာပူနိုင်ငံမှာတော့80ရာခိုင်နှုန်းလောက်ထိုးပြီးကြပြီလို့ဆိုပါတယ်။အစီအခံစာပါ46နိုင်ငံမှာတော့ဩဂုတ်လ31ရက်ထိလူရည်ရဲ့ 29.89 ရာခိုင်နှုန်းထိုးပြီးပြီလို့ပြောပါတယ်။ COVID ကကြောင့်အရှတကွင်းမှာ2021စီးပွားရေးတိုးတက်မှု 9.1 ရာခိုင်နှုန်းကနေ2022မှာ 5.4 ရာခိုင်နှုန်းကိုကျသွားမယ်လို့ADB ကဟောကိန်းထုတ်လိုက်ပါတယ်။မြန်မာနိုင်ငံကတော့2021မှာ18ရာခိုင်နှုန်းစီးပွားရေးကျသွားမယ်လို့ဆိုပါတယ်။အာရှငွေဖောင်းပွားမှုကလည်း2021မှာ 1.2 ရာခိုင်နှုန်းကနေ2022မှာ 1.9 ရာခိုင်နှုန်းကိုတက်သွားမှာဖြစ်ပြီးမြန်မာရဲ့ငွေဖောင်းပွားမှုက2021မှာ 6.2 ရာခိုင်နှုန်းရှိတယ်လို့ ADB ကပြောပါတယ်ခင်ဗျာ။
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဖိုင်းတိုမီတာ31 kHz 938ညဖိုင်းတိုမီတာ32 kHz 9390ညဖိုင်းတိုမီတာ51 kHz 5885တို့ဖြင့်စနေတိုင်းတွေမှာဖိုင်းလက်မီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝီကနေဗုဒ္ဓညဘက်တွေကိုဆက်ပြီးပြောပြနေပါတယ်တရုတ်နိုင်ငံဟာမြန်မာအာဏာသိမ်းစစ်ကောင်စီကိုတော်မကနိုင်ငံနယ်ဆက်မှာအခြေစိုက်တဲ့ဒိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုပါ COVID-19 ရောဂါကာကွယ်ဆေးတွေကူညီနေတယ်လို့ AFP သတင်းတပုတ်မှာရေးထားပါတယ်စစ်ကောင်စီကိုကာကွယ်ဆေးအလုံးကြီး73သန်းပေးပြီးဖြစ်တယ်လို့ဒိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ COVID Quarantine ဌာနတွေအတွက်ကာကွယ်ဆေးထောင်ပေါင်းများစွာနဲ့စားလုံရေးပစ္စည်းတွေကိုပို့ပေးနေုံတော်မကဆေးဘက်ဝန်ထမ်းတွေပါလှုပ်ပြီးကူညီနေတယ်လို့လက်နက်ကိုင်အဖွဲ့သတင်းစည်းမြစ်တွေကိုကိုးကားပြီး AFP ကရေးပါတယ်တရုတ်ကြက်ချင်းဒီအဖွဲ့ဝင်တွေတခါတခါလာပြီးကူကြပေမဲ့ကြာကြာမနေကြတဲ့အကြောင်းနဲ့ခဏလာပြီးပြန်သွားကြတယ်လို့ကချင်လက်မျောရေးတက်မတော် KIA ပြောခွင့်ရဗိုလ်မှူးကြီးနော်ဘူးက AFP ကိုပြောပါတယ် KIA ဌာနချုပ်လိုင်ဇာမှာလူတစ်တောင်းကိုတရုတ်ထုတ်ကိုဗစ်ကာကွယ်ဆေးထိုးပေးပြီလို့လည်းဗိုလ်မှူးကြီးနော်ဘူးကပြောပါတယ်ရှမ်းပြည်မြောက်ပိုင်းတက်မတော် SSCD ကလည်းသူတို့ထင်းချုပ်နယ်မြေထဲမှာလူတစ်ထောင်ကိုတရုတ်ကာကွယ်ဆေးထိုးပေးပြီလို့အဖွဲ့ပြောခွင့်ရဒူးက AFP ကိုပြောပါတယ်ကာကွယ်ဆေး9ဒိန်မှားထားတယ်လို့လည်းပြောခွင့်ရကဆိုပါတယ်SSBB ထိန်းချုပ်နယ်မြေနဲ့ကလျက်မှာအခြေစိုက်တဲ့တအံ့အမျိုးသားလူမျိုးရေးတက်မတော် TNLA အတွက်လည်းကာဝယ်ဆေးပေးမယ်လို့တရုတ်ကကြေညာပေးထားတဲ့အကြောင်း TNLA ပြောခွင့်ရဗိုလ်မှူးချုပ်တောက်ဖုံးကျော်က AFP ကိုပြောပါတယ
်။ COVID ကာဝယ်ဆေးကိုအစိုးရဆုံးနိုင်ငံတွေရရှိအောင်လုပ်ဖို့ပြက်ကွက်ခဲ့တဲ့အတွက်ဆေးကုမ္ပဏီကြီးတွေဟာလူခွင့်ရေးအချက်တဲတရကိုဖန်တီးနေကြတယ်လို့နိုင်ငံတကာလူကြီးချမ်းသာကွင့်အဖွဲ့ကြီး Amnesty International ကစွပ်စွဲလိုက်ပါတယ်။သူတို့ရဲ့မူပိုင်ခွင့်ကိုဆွလွတ်ချေအဖြစ်ကာကွယ်ဆေးထုတ်လုပ်ရင်ဤပညာကိုမျှဝေဖို့ပြက်ကွက်ခဲ့ပြီးကမ္ဘာလုံးဆိုင်ရာကာကွယ်ဆေးမျှဝေအစီအစဉ်မှာပါဝင်ဖို့ညှင်းဆန်ခဲ့ကြတာကြောင့်ဆေးကုမ္ပဏီကြီးတွေဟာသူတို့ရဲ့လူခွင့်ဆိုင်ရာတာဝန်တွေကိုပြက်ကွက်ခဲ့တယ်လို့ AI အဖွဲ့ကြီးကပြောခဲ့တာပါအခုထိကာကွယ်ဆေးတန်ပေါင်း9,086တန်ထပ်ခဲ့ပြီးဖြစ်ရမှာကမ္ဘာတဝက COVID ကာကွယ်ဆေးအလုံး1,000ချန်လိုက်တိုင်းဝင်ငွေနဲ့တိုက်ပြီးတွေကို3လုံးပဲရောက်ရှိနေတယ်လို့ဆိုပါတယ်ဒါကြောင့်လက်တင်အမေရိကအာရှနဲ့အာဖရိကတွေမှာကာကွယ်လို့ရနိုင်ရတဲ့လူသောင်းချီအသက်ဆုံးပါနေကြပါတယ်။ဒါပေမဲ့ဆေးကုမ္ပဏီကြီး3ခုဖြစ်ကြတဲ့ Pfizer, BioNTech နဲ့ Moderna 3ခုပေါင်းဟာဒေါ်လာတန်းထောင်ပေါင်း130ဝင်ငွေရရှိသွားပြီးကြပါပြီ။ဒီနှစ်ကုန်ရင်တိုင်းပြည်တိုင်းမှာလူကြီးလူရွယ် 40 ရာခိုင်နှုန်းကာကွယ်ဆေးထိုးပြီးဖြစ်မယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကညှိမှန်းချက်ချထားပါတယ်။ဩစတြေးလျနိုင်ငံမှာတော့ဆောက်လုပ်ရေးလုပ်ငန်းကဏ္ဍCOVID ကာကွယ်ဆေးမထိုးမနေရထိုးကြမယ်ဆိုတဲ့အမိန့်ကိုကောက်ွက်ခဲ့ကြတာကြောင့်ဆောက်လုပ်ရေးလုပ်ငန်းတွေကိုနှစ်ပတ်ကြာကြာဆိုင်းထားဖို့တနင်္လာနေ့က Victoria ပြည်နယ်ဆိုတာကကြေညာခဲ့ပါတယ်။ဒါကြောင့်လူ9000လောက်ကမဲပုံမြို့မှာဒီနေ့ထပ်နံမှဆန္ဒပြနေကြပါတယ်
။အမေရိကန်ဆိုရတဲ့ဒီဇင်ဘာလအစောပိုင်းထိယာယီအသုံးစိတ်ချပေးတဲ့ဥပဒေကြမ်းကိုအင်္ဂါနေ့ညကအောက်လူတော်မှာမဲခွဲတည်ပြုခဲ့ပါတယ်။ဒါ့အပြင်ဖက်ဒရယ်ဆိုရချေယူနိုင်တဲ့အသေးပမာဏကန့်သတ်ချက်ကိုစိုင်းငံ့လိုက်တယ်လို့တဘာဝဘေးရန်ဆိုင်ရာနဲ့ဒုက္ခသည်တွေအတွက်အကူအညီပေးဖို့ရန်ပုံငွေတွေကိုလည်းချပေးခဲ့ပါတယ်။ဥပဒေကြမ်းကိုထောက်ခံမဲ220၊ကန့်ကွက်မဲ211မဲနဲ့တည်ပြုခဲ့တာကြောင့်အဓိကပါတီကြီးမြတ်ကအမတ်တွေကိုယ့်ပါတီရဲ့ရည်တည်ချက်အတိုင်းမဲပေးခဲ့ကြတဲ့သဘောပါပဲ။လက်ရှိဗန္ဒာနေကုံဆုံးတဲ့စက်တင်ဘာလ30ရက်နေ့မှာအစိုးရ3စီမရှိတော့ဘူးဆိုရင်အစိုးရလုပ်ငန်းတွေရပ်ဆိုင်သွားမှာဖြစ်ပါတယ်။ဥပဒေကြမ်းဟာအခုဆိုရင်အထက်လွှတ်တော်မှာရောက်သွားပါပြီ။အထက်လွှတ်တော်လူနည်းစုကောင်းဆောင် Republican အထက်လွှတ်တော်အမတ် Mitch McConnell ကသမ္မတဂျိုးဘိုင်ဒန်ဟာအခွန်တွေတိုးကောက်ငွေတွေပို့သုံးနေခြင်းမှာအရင်ကအကျွေးတွေကိုပေးဖို့သူကူညီမှာမဟုတ်ဘူးလို့ပြောပါတယ်။ဒီမိုကရေစီလူများစုကောင်းဆောင်ထက်လွတ်တော်အမတ် Chuck Schumer ကရှင်းရှင်းပြောရရင်တော့ Republican တွေဟာစိုင်ထဲဝင်စားပြီးပိုက်ဆက်မပြီးပဲထွက်သွားဖို့ကြိုးစားနေကြတာပဲလို့တုံ့ပြန်ထားပါတယ်
။ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်ဝင် Isco Morino ကတပရရွေးကောက်ပွဲမှာပါဝင်ရှင်းပြန်မယ်လို့ဗိုလ်သူနေကကြေညာလိုက်ပါတယ်။မနီလာမြို့ကစင်ရတာရက်ွက်မှာမိန်ကုန်းပြောချရင်အခုလိုကြေညာတော့ခဲ့တာဖြစ်ပါလေ။သူ့ရဲ့ Internet ဆွမ်းမျက်နှာအရအသက်46နှစ်အရွယ်မြို့တော်ဝင်ဟာကလေးဘဝစင်စီရဲနဲ့ကြည်ပြင်းခဲ့သူဖြစ်ပါတယ်မြို့တော်ဝင်ဘဝမှာလမ်းဖြတ်ခအရှုပ်ထွေးတွေကိုရှင်းပေးခဲ့ပြီးဈေးကွက်ပြန်လည်တည်ငြိမ်လာအောင်ဆောင်ရွက်ပေးနိုင်ခဲ့ပါတယ်လာမယ့်နှစ်မေလမှာကျင်းပမယ့်တပရရွေးကောက်ပွဲမှာလက်ဝဲချန်ပီယံမန်နီပက်ကီယိုအရင်ရဲချုပ်ပန်ဖီလိုလက်ဆိုနီနဲ့ဒုတိယတပရလန်နီရိုဘရီโดတို့ပါဝင်ရှင်းပြကြမှာပါမြို့တော်ဝင်မော်ရီနိုရဲ့ဒုတိယတပရလောင်းကတနုံအထုကုဆရာဝန်ဝီလီအောင်ဖြစ်ပါတယ်ဒုတိယတံပရာလောင်းရဲ့ Facebook ဆောင်ရွက်တာကိုပုံမှန်ကြည့်သူ16တန်းရှိပါတယ်ဖိလစ်ပိုင်မှာတံပရာနဲ့ဒုတိယတံပရာကိုတီးခြားရွေးကောက်ပွဲနဲ့တင်မြှောက်လိုက်ပါတယ
်ဒီကနေ့ညဘက်ထိတ်တန့်ရောက်တဲ့တွင်တွေကိုတော့ကိုကြကြောသိန်းနဲ့ဦးတင်မောင်တန်းတို့ကတင်ပြပေးခဲ့တာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆက်မနာ bamis.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းရဲ့ညာစင်နေပါတယ်အခုတော့ပြည်တွင်းသတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးသွားပါမယ်ဆေးအုပ်ချုပ်ရေးကောင်စီအာဏာသိမ်းပြီးတဲ့နောက်မှာမြန်မာနိုင်ငံရဲ့ internet လွတ်လပ်ခွင့်အခြေအနေဟာမှတ်တမ်းတင်ခဲ့ဖို့သမျှအနိုင်ဆုံးအဆင့်ကိုရောက်နေတယ်လို့ Freedom House အဖွဲ့ကထုတ်ပြန်လိုက်ပါတယ်အခုလို internet လွတ်လပ်ခွင့်ကျဆင်းလာတာကြောင့်သတင်းမီဒီယာလုံခြုံရေးအပေါ်မှာပါဘယ်လိုတရားမှုရှိလာသလဲရန်ကုန်ကပေးပို့လာတဲ့တဲ့င်းကိုတော့မှခင်ပြူတွေကတင်ပြထားပါတယ်ရှင်
။ဆေးဥချုပ်ရေးကောင်စီအာဏာသိမ်းပြီးနောက်မှာအင်တာနက်တွေကန့်သတ်ပိတ်ပင်လာ၊လူမှုကွန်ရက်အသုံးပြုမှုတွေကိုစောင့်ကြည့်တာ၊လွတ်လပ်တဲ့သတင်းဌာနတွေရဲ့လုပ်ငန်းလုပ်ကံခွင့်လိုင်စင်ရုပ်သိမ်းတာတွေလုလာခဲ့ပါတယ်။အင်တာနက်လွတ်လပ်ခွင့်ကျဆင်းလာတာဟာသတင်းမီဒီယာလွတ်လပ်ခွင့်အပေါ်မှာပါတက်ရောက်မှုရှိလာပြီးအင်တာနက်စောင့်ကြည့်မှုတွေတိုးလာတာကြောင့်လည်းသတင်းသမားတွေလုံခြုံရေးစိုးရိမ်စရာဖြစ်လာတယ်လို့ရန်ကုန်မြို့ကအမည်မဖော်လိုတဲ့သတင်းမီဒီယာသမားတဦးကပြောပါတယ်
။ဆိုတော့သတင်းသမားတွေအတွက်မတ်တေအခြေခံတောင်ပြောရင်ဒီမှာတော့လုံးလုံးဝရဟပူဖက်ဖြစ်နေတာနော်။နောက်တစ်ချက်ကတော့သတင်းသမားတွေဆိုရှယ်မီဒီယာအင်တာနက်စသည်အဲ့ဒီအနေနဲ့ဆက်သွယ်ပြောဆိုတဲ့ဟာတွေကလည်းမလုံခြုံတဲ့အနေအထားဖြစ်လာတာပါနော်။ကိုရဲ့အနေနဲ့ရှိတယ်လို့ကိုယ်တည်းရင်းရင်းရဲ့အနေနဲ့ရှိတာပေါ့နော်။ဒီစုံတရားမတင်လာလို့ဖန်စီဖြစ်စီတဲ့စဉ်ဖုန်းနဲ့ကွန်ပျူတာတွေဖြစ်တဲ့ဆွဲဟာမျိုးပ
ါ။အချိန်ထဲမှာအင်တာနက်သုံးဆွဲနိုင်မှုပမာဏကိုလျှော့ချကန့်တတ်လိုက်တာကြောင့်အင်တာနက်ကိုအခြေပြုလုပ်ရတဲ့မီဒီယာတွေအတွက်အတော်လေးအခက်ကြုံရပါတယ်။တင်ရရှိမှုအကန့်အသတ်ဖြစ်သွားတယ်လို့တစ်ချိန်ထဲမှာစာဝန်ကြီးကိစ္စမှလည်းထိခိုက်တယ်လို့လက်ရှိမှာအင်တာနက်အပိတ်ခံထားတဲ့နေရာကဒေသခံတဦးကပြောပါတယ
်။တင်းနေပါလေခင်ဗျားရဲ့တင်းနေဆိုရင်တော့အကုန်လုံးတော့ဒီမကြဘူးပေါ့တော့မသိရဘူးပေါ့တတိခါနာတွေစီမှာပေါ့ online မှာလည်း online မှာလည်းလုံးလုံးတဲ့သူတွေတွေ့ရအကုန်လုံးတော့ခက်ခက်ဖြစ်တာပေါ့နော်စီဝါရေးတွေရောပါရောပေါ့ဘာလို့ဆိုကိုယ်ကလည်းမျိုးပေါ့နော်ဟိုဒီမှာ online ရလေးကြီးရတယ်စီဝါရေးတက်ပြီးလဲအဆင်မပြေဘူးပေါ့လုံးလုံးမလုပ်ရတာအဆင်မပြေတဲ့မျိုးနဲ့လုပ်ရနေတော့လေးဟိုတောင်းပါရတော့လေးခဏရင်းနေတယ်ကိုယ်ကလေးရင်းနေတယ်ဆိုပြီးအဲ့လိုကလေးဆိုလုပ်လိုက်ရတယ်ဒါနဲ့အခုဒီကဘာမှမလုပ်လို့မရတော့အကုန်လုံးစီးပွားရေးဆက်ဆက်ရတာမှလည်းဖြစ်တာပဲ
။ကမ္ဘာတဝန်းသတင်းလွှတ်ခွင့်အခြေအနေတွေကိုလေ့လာစောင့်ကြည့်နေတဲ့ Freedom House အဖွဲ့ရဲ့အစင်ကန်စာထဲမှာပါတယ်လို့အင်တာနက်တွေကန့်သတ်လိုက်တာအပြင်အင်တာနက်တွေကိုစောင့်ကြည့်တာနိုင်ငံခြားနည်းပညာတွေသုံးပြီးအင်တာနက်ပေါ်ကတဆင့်သတင်းအချက်အလက်တွေဖောက်ယူတာတွေလုပ်တာကြောင့်လည်းသတင်းသမားတွေရဲ့လုံခြုံရေးထိခိုက်မှုတွေရှိတယ်လို့သတင်းသမားတွေရဲ့အမှုတွေကိုလိုက်ပါဆောင်ရွက်ပေးနေတဲ့တရားလွှတ်တော်ရှေ့နေတဲ့ဦးကပြောပါတယ်
။အရင်တုန်းကများသောအားဖြင့်သတင်းမီဒီယာဓမ္မတွေကိုအရေးယူဒီနားနာတဲ့စာအထူးတစ်ခုပဲနဲ့ပဲအရေးယူအခုနောက်ပိုင်းကျတော့ဒီနားနာတဲ့စာကြီးလေးတွေ CRPA and GPDX the Kubune. Several media today at our CE, Madiabe and Uri Doma Sakon, in a day, for you. CDN said they do. I don't set way like it. CDN is a media, some media at Sema. Send me a video. In media, the Mahu. Talk with no talk going out of one. Tie you.
အနာသိမ်းလိုက်တဲ့ဆေးအုပ်ချုပ်ရေးကောင်စီဟာမြန်မာပြည်သူတွေနဲ့အနာသိမ်းစန့်ကျင်လှုပ်ရှားသူတွေကိုထိန်းချုပ်နိုင်ဖို့အင်တာနက်အသုံးပြုသူတွေရဲ့အချက်အလက်တွေကိုပေးအပ်ဖို့အတွက်အင်တာနက်ဆက်သွယ်ရေးကုမ္ပဏီကိုဖိအားပေးတဲ့လုပ်ရပ်တွေရှိတယ်လို့
အခုလောလောဆယ်မှာမြန်မာနိုင်ငံအလဲပိုင်းနဲ့ကချင်ပြည်နယ်ကမြို့နယ်၁၀ခုဟာစစ်ကောင်စီရဲ့အင်တာနက်ဖြတ်တောက်တာကိုခံနေရတယ်လို့ Freedom House အဖွဲ့ကတက်မှတ်လိုက်ပါတယ်ဖရီဒမ်ဟောက်စ်နိုင်ငံတကာလွတ်လပ်မှုအကဲဖြတ်အဖွဲ့ကြီးကဒီနှစ်အစည်းအဝေးခန်းစာမနေ့ကထုတ်ပြန်ရမှာမြန်မာမှာအခုလိုကြာဆင်းတော့ကမကြုံစဘူးအဆိုးဆုံးဖြစ်ပြီးတော့ဘီလာရုစ်နဲ့ယူကရိန်းနိုင်ငံနောက်ကလိုက်ခဲ့ကြပါတယ်။ဘာကြောင့်အခုလိုဖြစ်ပြီးတော့ဘယ်လိုတရားမှုတွေရှိမလဲဆိုတာကိုတော့ဆက်သွယ်ရေးနှီးပညာကျွမ်းကျင်သူကိုမျိုးနိုင်နဲ့
ကိုအင်တာနက်ဆက်သွယ်ရေးကျွမ်းကျင်သူကိုမြို့နိုင်ကလက်တွေ့နဲ့အခုလိုရှင်းပြပါတယ
် PYD ရဲ့နေအာနာတိမီနောက်ပိုင်းမှာအင်တာနက်ကိုဖျက်ချလိုက်တယ်အဲ့ဒီမှာလူတွေကအရင်ကြောက်လန့်သွားတာပေါ့နော်အဘိုင်းကျတော့ဒီအင်တာနက်သုံးတဲ့အခါကျရင် Facebook တွေပိတ်တာလို့ကြော်ပြီးမှသုံးလို့ရတာလို့ဒီဖြစ်လာတယ်။ပြန်သုံးမရတော့မှဒီတက်ပူဆိုးလာတာဗျာ။ Social Media တွေမှာရှိဖြည့်ဆိုရနဲ့ပတ်သက်တာလို့တခုခုအဆန္ဒပြရနဲ့ပတ်သက်တာလို့တင်ထားတာပဲဖြစ်ဖြစ် Like ထားတာ Share လုပ်ထားတာပဲဖြစ်ဖြစ်ပေါ့နော်။အဲ့လိုမျိုးဟာလေသူကအချိန်မီလမ်းမှာကာတာပြီးစစ်မယ်တဲ့။စစ်လို့တွေ့ရင်ပေါ့နော် iPhone နဲ့တိမ့်မယ်လူလည်းအေးအေးယူမယ်။အဘိုင်းကအင်တာနက်လွတ်လပ်ခွင့်တွေပါတားဆီးပြည်ခံရတယ်။နောက်ဆုံးဖြစ်သွားတဲ့ဟာကြောင့်မှအဲဒီတော့ AUG ရဲ့ profile change လာတော့တရက်ထဲနဲ့၃တန်းဖြစ်သွားတော့ AUG profile change တဲ့လူတွေအားလုံးဖမ်းပါမယ်ဆိုပြီးတော့စာရိုက်ထုတ်ပြီးတော့လို့မှအဲ့လိုမျိုးတွေဖြစ်လာတော့သူပီတင်ရလူတွေပေါ့နော်ဘယ်လိုမှမရလေဟိုတရက်ညက်လောက်ပဲ change ထားပြီးတော့သူ့လည်းပြန်ပြောင်းကြတော့ပေါ့ဗျာ။နောက်အင်တာနက် line တွေကိုလည်းပေါ့နော်စောင့်ကြည့်နေတယ်လို့နောက်ပြီးတော့မှသူ့နေဒီမှာပေါ့နော်အင်တာနက် line ကို speed short တယ်သူ့တွေလည်းအခုဆိုအထက်ပမာကြီးရဲ့မြို့နယ်တော်တွေကအင်တာနက်ကိုဖျက်ထားတာပေါ့။
အဲဒီတော့ပါကြောင့်အခုလိုအထိဖြစ်လာခဲ့ရပါလဲလို့မေးရမှာမြမရေးလိလသုံးသက်သူဥမမောင်စိုးကအခုလိုထောက်ပြပါတယ်
။အခုအင်တာနက်ဖြတ်တောက်မှုစစ်မဲ့ဖြစ်ပေါ်တဲ့ဒေသတွေမှာတွေ့ရပါတယ်။အဓိကအင်တာနက်ကိုအသုံးပြုပြီးရောတယောက်နဲ့တယောက်ဆက်သွယ်တဲ့ကိစ္စတွေကိုဖြတ်တောက်ခြင်းတဲ့အတွက်လုပ်တာပဲ။ဒီအရက်ဖက်ကဒီ PDF တို့ပါတော့ကိုအရက်ဖက်ကလူတွေကိုပြောမယ်ဆိုဒီအင်တာနက်ကိုအသုံးပြုရတာ။ဒီတယ်လီဖုန်းလိုင်းကိုအသုံးပြုရင်ဖြတ်ပြီးတော့ဖမ်းရတာရပြဖမ်းယူနာဆောင်လွယ်တယ်။အင်တာနက်ကြတော့သူ application မျိုးစုံသုံးပြုပြီးတော့ဆက်သွယ်တယ်ဆိုလို့ရှိရင်ရပြနာဆောင်ကိုခက်တာပေါ့။တစ်ဖက်ကပြောမယ်ဆိုလို့ရှိရင်တော့ချက်ချင်းနဲ့မတူတာတော့ဒီနောက်နောက်ဆက်ကျင်တဲ့လူတွေဆိုအင်တာနက်ကဒီကဘာဝါရဖြတ်ကြည့်တဲ့နေရာမှာတော့နိုင်ငံတကာဝါရဆိုင်မြန်တာပေါ့ဗျ။အမြန်ဆုံးပဲ။ဓာတ်ပုံ review file နဲ့ဆက်ပြီးတော့ချက်ချင်းတင်လို့ရတော့။အဲ့တော့တစ်ခုခုဖြစ်ရင်ဖုံးွယ်ဖို့ခက်တယ်။အဲ့တော့ဒီညာဇန်နဲ့ဟာဒီကွေအောင်လုပ်တဲ့အသေးပဲလဲပါတာပေါ့
။ဒါအပြင်ကိုမျိုးနိုင်ကလည်းအဓိကအကြောင်းရင်းကိုအခုလိုဆက်ရှင်းပြပါတယ
်။အဓိကတော့တရင်စကီးချင်းမို့လို့ပြေးချင်တာပေါ့ဗျာ။ဒါဆိုအင်တာနက်မှာဆိုရင်တော့တရင်တစ်ခုဖြန့်လိုက်တာနဲ့ပေါ့။တစ်စက္ကန့်လေးအပေါင်းဆုံးတန်းရောက်ပါတယ်။တနည်းအားမတစ်ခုခုဖြစ်ပြီးဆိုဆိုဒီလေးအပေါင်းဆုံးဆက်ရှင်းပြတာနဲ့ဟာကြတဲ့ခါမျိုးတယောက်တယောက်ပေါ့နော်။အခုတော့ information ကိုတော့ပေးမသိစေချင်ဘူး။ဒါတရင်အမှောက်ပေါ့။တက်တည်ထောက်ထားနေပေါ့။ကျွန်တော်တော်တော်များများဆိုကျွန်တော် evidence base ကိုတွားကြတာပေါ့။ဓာတ်ပုံဒီဗီဒီယိုလေးနဲ့တကွာပေါ့နော်။ location တွေပေါ့။ဘုံတော့မဲ့ဓာတ်ပုံတော့မရတဲ့ location ခါလေးတန်းပါတယ်။အချိန်နေနေဆိုခါလေးတန်းပါတာပေါ့နော်။အဲအဲ့လိုမျိုးတွေကိုသူကသူ့အနေနဲ့ပေါ့နော်။ညီပညာပဲလိုက်လို့မမီတာခါကျတော့သူကအကောင်းဆုံးအကုန်လုံးပိတ်လိုက်တယ်။သူတို့ပြောနေတဲ့ဒရင်မဲ့နားထောင်အဲ့လိုမျိုးဖြစ်စီချင်တဲ့အတွက်သူကအားလုံးချက်တောက်လိုက်တာဒရင်အောင်ချချင်တာပေါ့ဗျာ
အဲ့ဒီတော့အခုလိုအင်တာနက်လွတ်လပ်ခွင့်ဆုံးရှုံးတာကြောင့်ဘလို့တက်ရောက်မှုရှိနိုင်ပါလဲလို့မေးရမှာဥမမောင်စိုးကအခုလိုဆက်ထောက်ပြပါလဲ
အင်တာနက်ဒီကနေ့လူမှုစီးပွားလုပ်ငန်းတွေအများကြီးတုံးတော့အမသားခိုင်မှလည်းပဲအဲ့လိုအင်တာနက်ဖြိုင်းအင်တာနက်အသုံးပြုတဲ့ဘန်စနစ်တွေပါလေအကုန်ရက်အဲ့ဒါအပြင်ဒီပညာရေးနဲ့ပတ်သက်တဲ့ဒီစာရေးလည်းဒီအင်တာနက်မှာရှိလို့သင်ယူလို့မရဖြစ်သွားတာပေါ့အဲ့တော့တရင်ပြတ်တောင်ဖြတ်တာဖြစ်ပြီမဲ့ဆက်မှလည်းပဲအင်တာနက်အသုံးပြုတဲ့လူမှုစီးပွားနယ်ပယ်ပညာရေးနယ်ပယ်အားလုံးကတော့တိုက်ခိုက်တာ
ဒီတရားမှုပေါ်ကိုမျိုးနိုင်ကလည်းအခုလိုအသေးစိတ်ဆက်ရှင်းပြပါတယ
် online transaction တွေပေါ့နော် ဒီစီးပြီးမှပဲ transaction ပေးမယ်ဆိုကျွန်တော်ဒီကနေပြီးတော့မှ order မှာသက်ဆိုင်လဲလဲပြီးတော့ဟိုကနေပြန်ပို့ဆိုအဲ့လိုမျိုးမှာဟိုနယ်ကြီးမှာအားလုံးကထိခိုက်လာတာပေါ့။နောက်နိုင်ငံသားနဲ့ဆက်သွယ်လာပြီးလည်းအဆင်မပြေဘူး။နောက်ကျန်းမာရေးအပိုင်းပေါ့နော်။ဟိုတော်တော်များများဒီကျန်းမာရေးအတွက်ကိုချိုးရကြတော့ဒီ consultation တွေယူရပါတယ်။နိုင်ငံသားပညာရှင်တွေဒီကနေပြီးတော့အကြံပေးချက်တွေတောင်းရပါတယ်။အဲ့လိုကြရင်ကျွန်တော် data တွေပို့ရမှာပေါ့နော်။အဲ့ဒါလူနာအချက်လက်တွေပို့နေတဲ့ခါကျအဲ့ဒီညာ internet မရှိတဲ့ခါကျဒါတွေပို့လို့မရအောင်ဖုန်းနဲ့ပဲတက်ပြောလို့မရအောင်ပေါ့နော်။အေးအဲ့လိုမျိုးမှကြရင်ဒါအခက်အခဲတွေအများကြီးဖြစ်ပါလေ။ဒါလည်းဘာမှလုပ်လို့မရအောင်ပေါ့နော်။ဘာမှလုပ်လို့မရဆိုတော့အပြင်ကလူကလုပ်လို့မရတဲ့ပြင်အတွင်းကလူကလုပ်လို့မရဘူးပေါ့လေ။အဲ့လိုအဆင်ရောက်သွားတာပေါ့နော်။ဒီနိုင်ငံသားလူတွေပေါ့နော်။ရှုပ်တွေမယုံနိုင်လောက်အောင်ဖြစ်တယ်ပေါ့။နောက်ပြီးတော့အရန်ကိုကြောက်စရာကောင်းတဲ့နိုင်ငံတစ်ခုလိုရှုပ်နေသွားတာပေါ့
။တကယ်တော့ဒီ Freedom House ရဲ့အစီအစဉ်စာထဲမှာနိုင်ငံပေါင်း30တဲ့ internet လွတ်လပ်ခွင့်ကြာဆင်းလာခဲ့ပြီးမြန်မာနိုင်ငံအနေနဲ့ကတော့အရင်နှစ်ကထက်14မတ်ထိကျဆင်းသွားတာကအဖွဲ့စတင်ခဲ့ရကနေအခုချိန်ထိစံချိန်တင်အများဆုံးကျဆင်းတာလို့သုံးနှုန်းခဲ့ပါတယ်ခင
်ကိုဝင်းမင်းတင်ပြသွားတာပါရှင်ခုတော့သကိုင်းမုံရွာဖက်ကအခြေအနေတွေကိုတင်ပြပေးချင်ပါတယ်မုံရွာမြို့မီပွိုင်းတစ်ခုမှာတာဝန်ကျနေတဲ့ရင်ထင်းရဲတို့ဒီကနေ့နေ့လယ်ပိုင်းကတနတ်နဲ့အနီးကဖြစ်ခတ်ခံရပါတယ်တချိန်တည်းမှာတော့စကိုင်းတိုင်းအရာတော်မြို့နယ်ကခြေရွာတွေကိုစစ်ကောင်စီတပ်တွေကအင်အားအလုံးအရင်းနဲ့ဝင်ရောက်ပြီးတော့ဖမ်းဆီးရာတွေလုပ်နေတယ်လို့ဒေသခံတွေကပြောပါရယ်ဒီအခြေအနေတွေအပအဝင်နိုင်ငံတော်ကဖမ်းဆီးပစ်ခတ်မှုနဲ့ပောက်ကွဲမှုတွေအကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့အလိမ်မာကတင်ပြထားပါရယ
်ဒီကနေ့စက်တင်ဘာ22ရက်နေ့မနက်7:00နာရီဝင်းစင်ကမုံရွာမြို့ပြည်တော်စုလန်းနဲ့မြို့ပတ်လန်းတော့ကမီးပွိုင်မှာတာဝန်ကျနေတဲ့ရင်ထင်းရဲတပ်ဦးတနတ်နဲ့ပစ်ခတ်ခံခဲ့ရပါရယ်ဒီပြစ်ခတ်မှုအပြီးမှာစစ်ကောင်စီတပ်တွေကရှာဖွေစစ်ဆေးမှုတွေလုပ်ပြီးပြည်သူတို့ကိုဖမ်းဆီးထားတယ်လို့မုံရွာမြို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကိုစာပြူတာမဏိအဖွဲ့ကကိုခွန်စာက VOA ကိုပြောပါတယ
်ဒီနေ့စစ်ကောင်စီတပ်တွေနဲ့ဒီနေ့သာမန်ပိုင်း7နာရီလောက်က7နာရီနဲ့30လောက်ကဒီလောက်ကအရင်းရဲဦးဒီလိုနဲ့ဒီလိုမှဝင်ကြည့်တယ်ဒီနေ့မှလည်းဒန်ဆယ်မျိုးတွေဆုံးတယ်အခုလည်းရှိဒီကောင်ကြီးနဲ့ဒီတို့တောင်းတဲ့အုပ်စုတွေအဲ့ဒီမှာလုံးကြီးနဲ့ပုံအားလုံးကြီးနဲ့စီးပွားရေးပြီးတော့နေရတယ်ပြည်တယ
်။အခုလိုပြစ်ခတ်မှုဖြစ်သလိုမုံရွာပင်မတပိတ်စစ်ကြောင်းကလည်းခွတ်တောင်းတုံတန်မိုးတို့ညာအဆုံးသက်တိုက်ပွဲတိုးဆင်ရဲဆိုတဲ့ခေါင်းစည်းစာတမ်းနဲ့ပူတုံလန်းမြို့လယ်မိပွိုင်အထိဒီကနေ့ခြိတက်ဆန္ဒပြခဲ့ကြပါရယ်။ဖမ်းဆီးပြုခွဲရဲဆိုတဲ့သတင်းတော့မကြားရပါဘူး။အင်တာနက်တက်တောက်ခံရတဲ့စကိုင်းတိုင်းအရာတော်မြို့နယ်ကမကြီးကံရွာ၊ကြပင်လှရွာနဲ့ပါရမီရွာတို့မှာတော့စက်တင်ဘာ22ရက်မနေ့ကစပြီးစစ်ကောင်စီတပ်ကအင်အားအလုံးရင်းနဲ့ဝင်ရောက်လာပြီးဖမ်းဆီးစစ်ဆေးမှုတွေလုပ်နေတယ်လို့အဲဒီကဒေသခံတွေကပြောပါတယ်။မနေ့ညနေပိုင်းကကြပင်လှရွာကိုရောက်လာချိန်မှာစစ်သားတွေစားတောက်ဖို့အတွက်ရွာကအမျိုးသမီးတွေကိုဖမ်းဆီးပြီးထမင်းဟင်းချက်ပြုတ်ခိုင်းတယ်လို့နေရည်တော်တော်များများကိုလည်းဝင်ရောက်ဖျက်ဆီးမှုန်းနောက်ပြီးပစ္စည်းတွေကိုယူသွားတယ်လို့ဒေသခံတွေကပြောပါတယ်။ဒါအပြင်ရွာကအမျိုးသားတချို့ကိုလည်းဖမ်းဆီးခေါ်ဆောင်သွားတယ်လို့ဒေသခံတို့က VOA ကိုအခုလိုပြောပါတယ်
။ကြပင်လှကိုမနေ့ကညနေပိုင်းမှောင်တဲ့ချိန်မှာတတ်သွားပြီးတော့ကြပင်လှရွာကအမျိုးသမီးတွေကိုဖမ်းပြီးတော့သူတို့စားဖို့တောက်ဖို့ထမင်းချက်ခိုင်းပါတယ်။ညပိုင်းမှာသူတို့ယူမရှိတဲ့အိမ်တွေကိုတော့တော့တွေရိုက်ခဲ့တယ်။လူချင်းလာတွေယူသွားတယ်။ပိန်တိုင်းပြီးလို့လို့ကိုအဲ့လိုလှုပ်သွားတာဗျ။အဲ့လိုလှုပ်သွားပြီးတော့အခုဒီကနေ့မနေ့မှလည်းသူတို့အင်အား100လောက်နဲ့ကြပင်လှရွာကအမျိုးသား9ယောက်ဖမ်းပြီးတော့ကြပင်လှရွာရဲ့ဘုတ်ကကပါရမီရွာဆိုတဲ့ဒီကိုသွားဖို့အတွက်9ယောက်ဖမ်းပြီးတော့လူသားတိုင်းအဖြစ်နဲ့တခါအသုံးချပြီးတော့အခုလက်ရှိအချိန်မှာပါရမီရွာကိုရောက်နေပါတယ်အကြံပေးစကောင်းကြီး
မနေ့ညနေပိုင်းကမကြီးကံရွာကနေကြပင်လှရွာသို့ပြန်လာတဲ့ပယ်ရန်အလုသမားအမျိုးသား၉ဦးကိုခိတခဏဖမ်းဆီးပြီးမကြခင်မှာပြန်လွတ်ပေးတယ်လို့ဒေသခံတို့ကပြောပါတယ်။လက်ရှိအချိန်မှာမကြီးကံရွာနဲ့ကြပင်လှရွာမှာစစ်ကောင်စီတပ်တွေတပ်ဆွဲထားပြီးအဲ့ဒီဒေသတဝိုက်ဖမ်းဆီးစစ်ဆေးမှုတွေရှိနေတာကြောင့်နီးစပ်ရာဒေသခံအများစုကထွက်ပြေးတိမ်းရှောင်နေကြရပါတယ်။ပြီးခဲ့တဲ့ရက်ပိုင်းမှာလဲစကိုင်းတိုင်းကတိမြို့နယ်ရင်းမပင်မြို့နယ်ပလဲမြို့နယ်တွေဘက်မှာစစ်ကောင်စီတပ်ကအင်အားတိုးချထားပြီးလှုပ်ရှားနေတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်စစ်ကောင်စီတပ်တွေဝင်လာတာကြောင့်ကတိမြို့နယ်ချင်းတွင်းမြစ်အရှိချမ်းကကျေးရွာတော်တော်များများကပြည်သူတွေထွက်ပြေးတိမ်းရှောင်နေကြရပါတယ်ကရင်ပြည်နယ်ကော့ကရိတ်မြို့ကစီပင်ရုံးရှိမှလဲဒီကနေ့မနက်ပိုင်းဖုန်းတစ်လုံးပောက်ကွဲခဲ့ပါတယ်အထူးအခိုင်မသိရပါဘူးကျောက်ဆယ်မြို့မှာလည်းမနေ့ညနေပိုင်းကပောက်ကွဲမှုတချို့ရှိခဲ့ပါတယ်။နိုင်ငံတော်မှာပောက်ကွဲမှုပြစ်ခတ်မှုဖမ်းဆီးမှုတွေရှိနေပေမဲ့ဆရာနာရှင်စန့်ကျင်ရေးလျှက်ရက်တပြက်ဆန္ဒပြပွဲတွေကလည်းဆက်ရှိနေပါတယ်။ဒ Tigani Ma Shangong Mandali, Gali, Moja Shuibu, Long Long, Labadao, Shima Bene, Salinzi Nunerima, Sanatia Mutachu, Shigevashin.
Alimatin Jatara Washin, Kuro, Satong Sine, Satong Si Lunga Shinugo Bobanga, Shosine, Dola Yangcha Pira Trinti Yachimare. Pokong Neviro, Twinkong, Premia Nere, Leshi Pirin, Siboye Cinema, American Dola Nguilu Ache, the Nidicham Yala Piro, Yamangwe Dambole, the Dola Go, Janatang Joti, Sapiro Jasin Nirava. Achegan Kongzi Zere, Demala Anglo, Satong Sine, Satong Si, Tintunet Lunga Shinugo, Boho Banga Dola Pitimeme, Lu Achegaro Shine Omelo, Pirin Lunga Shinuga Piovale, Changonga Lare Tringro, Kwamia to Timpia Tabare.
Twinko Lunga Shine, to the Pin, Satong Sine, Satong Si, Tintunet Lunga Shinugo. ဘဟုဘန်ကပြင်ပပေါက်စီတက်များစွာရော့နေတဲ့ပမာဏနဲ့ဖြစ်တင်းရောင်းချပေးနေတာကိုစတင်လှုပ်ဆောင်နေပါတယ်အဓိကကတော့အခြေခံကုန်စည်စည်းနှုန်းတွေတက်မလာအောင်ရည်ရွယ်ပုံရတယ်လို့လုပ်ငန်းရှင်တချို့ကဖီအိုအေကိုပြောပါတယ်ဒေါ်လာကို1900ငါးဆက်သုံးကျပ်နဲ့ဆက်သုံးစီလုပ်ငန်းရှင်တွေအတွက်ဒေါ်လာ9000ကိုပြီးခဲ့တဲ့သတင်းပတ်ကပထမဦးဆုံးစတင်ရောင်းချပေးခဲ့ပါတယ်ပြင်ပစည်းကွက်မှာတော့ဒေါ ပို့ကုန်သွင်းကုန်လုပ်ငန်းရှင်တွေကိုတေချာစီစစ်ပြီးဦးစားပေးလိုက်အောင်ချပေးတာမျိုးနဲ့ထိန်းချောင်းသွားတဲ့နယ်လို့မြန်မာနိုင်ငံစက်တုံးစီလုပ်ငန်းရှင်များတင်ရဲ့တာဝန်ရှိသူဦးဝင်းမြစ်ကဖီအိုအေကိုပြောပါတယ်။
ဒီလိုတော့တမန်နာရမယ်ဆိုတော့တော့ခက်ပါတယ်။ကျွန်တော်ကလည်းကျွန်တော်တို့ပြည်သူအတွက်ပြည်နှင်းရှင်တွေအတွက်အတက်ဟာထုတ်ရောင်းပေးနေတယ်။တကယ်တမ်းကြတော့ဘယ်လိုပြောရမသိဘူး။မကြည့်မိတဲ့အခါကျတော့ကျွန်တော်ဆက်ပလိုက်တဲ့တမန်တော်လို့လည်းဝယ်ရမယ်ဟာကများတယ်။သွားမယ်ဟာနေတော့ဈေးကတော့ပြည်ရှင်ကြီးတလာတော့ဗျာ။သူကထုတ်ရောင်းမဲ့ခဏတော့ပြန်ပြီးတော့ကျွန်တော်တို့သိနေသွားများလေဒီကောင်အရှက်
Lashima, Pokonga, Pobido, Yonani, a dread, Nanganangwe, Luachaka, Pomiani, John, Diana Longan Shimiati, a two-day dream, Uong Yezogale, Piovare. Longan Shini, a lonely Nepamana go, Bohubanga, Pisi, Yong Cha, Bibi, Me, Luachaku, or Pimi, Wum, Legu, John, Fiu, Ego, Piovare.
ตอนนี้จะดาวโลกนี้บ่เนาะไอ้ชาวที่ตัวเราที่เยอะต่อละเลยอยู่กันเนี่ยซึ่งได้ในโคเซนโดนี้ดูว่าเนี่ยครับบ่ดิดอลลาร์ก็มันจะไปได้ซึ่งที่เรามีโคเซนอันนี้คือของมันเนาะตรงนี้จะมีอยู่ดาวนี้โคบานเนี่ยก็ขึ้นจ้องหมดแล้วเสร็จแล้วก็เปลี่ยนชื่อได้เลย
2022年3月5日、アクセプトマラマロの2月1日夜ばれ。セデマラの3年間、ボーバンが止まったアメリカンドラングイレレのが、トンコネアンアザンアジェプビメ、ピンパンウィカンダリガロの2月1日の2月1日まあ、4月6日ばれ。4月でまあ、アメリカンドラルワチェクアルオリアオピッチングビメ、コベタディアラインジョウソンラレまあ、4月1日シリーグアティガテントゥンゲアロドラルワチェクミャゲレルボーバンが描けたば。 ဖေဖော်ဝါရီလ10ရက်နောက်ပိုင်းကနေစက်တင်ဘာလ20ရက်နေ့ထိဘဟုပံငါထုတ်ရောင်းခဲ့တဲ့အမေရိကန်ဒေါ်လာကတန်160ရှိနေပါတယ်။ဒီလိုထုတ်ရောင်းရတာဟာနိုင်ငံသားငွေဈေးကွက်မှာလိုအပ်ချက်ကိုဖြည့်ပေးဖို့ဖြစ်ပြီးငွေလဲစင်းနှုန်းကိုတန်ဖိုးတစ်ခုမှထိန်းထားဖို့မဟုတ်ကြောင်းလဲဘဟုပံငါပြီးခဲ့တဲ့သတင်းပတ်ကထုတ်ပြန်ခဲ့တာပါဗျာ။
မြန်မာနိုင်ငံတွင်ကကုန်စည်စင်းနှုန်းတွေနဲ့ဒေါ်လာစီအတက်အကျအခြေအနေတွေကြောင်းရှင်းကလာတဲ့သတင်းကိုတော့ကြောင်းရတူတင်ပြသွားတာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကဒီကနေ့ညဖက်ဆက်ပြီးထုတ်လင်းပေးနေတဲ့အစီအစဉ်တွေကိုတော့အလိုက်တော်မီတာ38 39နဲ့50တိတုတ်ကနေဖန်ယူနာဆင်နိုင်ပါတယ်။ အခုဆိုရင်ဒီအီးမေးလ်သတင်းလောင်းကိုFacebookစာမျက်နှာကနေပြောလွှဲလွှဲကူကူတောင်းယူနိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့ဗီဒီယိုမြန်မာဝိုင်းFacebookစာမျက်နှာမှာဆိုင်းအပ်ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်စပောင်းရဲ့အင်တာနက်ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်းတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ဗီဒီယိုမြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာ
ဒါမှမဟုတ်ရင်လေ VOA မြန်မာ Facebook Messenger ကနေပြောကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော်။ email လိပ်စာကိုတေချာနှံ့အောင်ရေးပို့ဖို့လိုပါရင် နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစုရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင
်။မင်္ဂလာညချမ်းပါရှင်။2022ခုနှစ်စက်တင်ဘာလ22ရက်ဗုဒ္ဓနေ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေတက်ထုတ်လွှင့်နေပါတယ်။လိုင်းတော်မီတာ 31kHz 9383ညလိုင်းတော်မီတာ 32kHz 9383ညလိုင်းတော်မီတာ 51kHz 9885တို့ကနေတက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားပါမယ်။ဦးကျော်စန္ဒာရဲ့ဒီတစ်ပတ်မြမအရေးသုံးသပ်ချက်မှာတော့ NCGUB နဲ့ NUG တို့အပေါ်နိုင်ငံတကာသဘောထားပါကွာတယ်ဆိုတဲ့ကောင်းစင်နဲ့ဆွေးနွေးထားပါတယ်။အရင်ဆုံးတော့ COVID လူနာနှလုံးခုန်လုံးမြင့်တက်ရတဲ့အကြောင်းအရာတွေနဲ့ပတ်သက်လို့ကျန်းမာရေးကဏ္ဍကိုထုတ်လွှင့်ပေးချင်ပါသေးတယ်။မြန်မာနိုင်ငံမှာကိုဗစ်ဖြစ်ပြီးတဲ့သူအတော်များများမှာနှလုံးခုန်လုံးမြင့်တက်ခဲ့တာကိုတွေ့မြင်ခဲ့ရတာကြောင့်ကိုဗစ်လူနာတွေမှာနှလုံးခုန်လုံးမြင့်တက်စေတဲ့အကြောင်းအရာတွေကိုဒီတစ်ပတ်တင်ပြပေးထားပါတယ်။ဒေါက်တာတန်းစောကဆက်ပြီးတော့တင်ပြပေးမှာပ
ါ။ကိုဗစ်ဖြစ်ပြီးတဲ့သူတွေဟာနောက်ဆက်တွဲဆိုးကျိုးအမျိုးမျိုးကိုကြုံတွေ့ခံစားကြရတာပါ။မြန်မာနိုင်ငံမှာတော့ COVID တက်တဲ့အလိုင်းအတွင်းမှာ COVID ဖြစ်ပြီးတဲ့သူတွေမှာနှလုံးခုန်လုံးမြန်နေတဲ့သူတွေအများကြီးရှိခဲ့တာကိုတင်ပြခဲ့ရပါတယ်။ COVID ဖြစ်ပြီးတဲ့သူတွေမှာနှလုံးခုန်လုံးမြန်တာဟာအကြောင်းမျိုးမျိုးကြောင့်ဖြစ်နိုင်ပြီးထိုင်ရာကနေထလိုက်တဲ့အချိန်မှာနှလုံးခုန်လုံးမြင့်တက်တာဆိုရင်အာရုံရောစနစ်ထိခိုက်ပျက်စီးတာကြောင့်ဖြစ်နိုင်တယ်လို့အင်္ဂလန်နိုင်ငံ Queen Elizabeth ဆေးရုံဘာမင်ဟမ်မှာကိစ္စရောဂါအထူးပြုလေ့လာနေသောဆရာဝန်တဦးဖြစ်သူဒေါက်တာကျော်ကျော်ထွန်းကပြောပါလေ။
နှလုံးခုန်လုံးမြန်တဲ့အချိန်လေးကိုပြန်ကြည့်လိုက်မယ်ဆိုရင်အချိန်လေးအမျိုးတွေကပထမတစ်ခုပြောမယ်ဆိုလို့ရှိရင်ပထမတစ်ခုကကြာကျွန်တော်သူ့ဘယ်လိုခေါ်လဲဆိုတော့အဲ PODS ပေါ့နော် postural orthostatic tachycardia syndrome လို့ခေါ်တယ်အဲအဲ့ဒါကြာဘာကြောင့်ဖြစ်တာလဲဆိုလို့ရှိရင်ဒီအခြေအနေကဘာကြောင့်ဖြစ်တာလဲဆိုလို့ရှိရင်ဒါနှလုံးခုန်တာနဲ့နှလုံးသွေးလက်ပတ်မှုထိန်းတဲ့အာယုံကြောစနစ်ရှိရဲ့ခန္ဓာကိုယ်မှာ autonomic nervous system လို့ခေါ်တယ်အဲ့အာယုံကြောစနစ်ไอ้ไวรัสเจ้าที่อายุสนิทถี่ตัวနိုင်တယ်ဗောနော်ถี่ตัวရဲ့တို့ယူဆရဲ့ဗောနော်ယူဆပြီးတော့ဒီအခြေအနေဖြစ်တာဗောသူကကြာဘာဖြစ်သူကနာမည်ပြောရတဲ့အတိုင်း postural ဆိုတာဒါခန္ဓာကိုယ်ရဲ့ position ကိုလိုက်ပြီးဟာဥမာထားပါတော့ခံရတာနေပြီးတော့ရုပ်တရက်ထားလိုက်တယ်အဲ့လိုမျိုးအခြေအနေကြောက်ရှင် heart rate ကမြန်သွားတယ်ဗောနော် heart rate တွေမြန်တက်လာတယ်ဗောအဲ့လိုမျိုးဒါအဲ့တော့သူကကျွန်တော်ကไอ้ postural orthostatic tachycardia ဆိုရင်တုံတာဗောနော် heart rate မြန်တာလို့ခေါ်ရဲ့ဗောနော်သူရဲ့ underline ကခုနအနာလိုင်းကဘာကြောင့်ဖြစ်တာလဲဆိုရင်ခုနပြောတဲ့အတိုင်းပဲခုနကအဲနှလုံးခုန်တာနဲ့သွေးလက်ပတ်မှုထိန်းတဲ့အာရုံကြောစနစ်ထိသွားရလို့ယူဆရတယ်ပေါ့နော်ဟုတ်အဲအကြောင်ဟာရီညာတက်တဲ့ဒါနံပါတ်1အချက်ပေါ့နော
်ကိုဗစ်ကြောင့်အဆုတ်မှာအမရွတ်ဖြစ်လာပြီးအမရွတ်တွေများလာလို့အောက်ဆီဂျင်ဝင်ရောက်တာနည်းလာတယ်ဆိုရင်သွေးထဲအောက်ဆီဂျင်ပမာဏလျော့နေလာတယ်လို့သိရပါတယ်သွေးထဲမှာအောက်ဆီဂျင်ပမာဏလျော့နေနေခြင်းဟာလည်းနှလုံးခုန်လုံးမြန်စေတဲ့အကြောင်းရင်းတစ်ခုဖြစ်တယ်လို့ဒေါက်တာကျော်ကျော်ထွန်းကရှင်းပြပါတယ
်နောက်တစ်ချက်အကြောင်ဘာကြောင့်လဲဆိုလို့ရှိရင်ကိုဗစ်ဖြစ်ပြီးရင်အားလုံးသိရတဲ့အတိုင်းပဲကိုဗစ်ကအဆုတ်ကိုထိရဲအဆုတ်ထိတဲ့ခါကျတော့အဆုတ်မှာပါကြံခဲ့တယ်ဆိုရင်အမာရွတ်ကြံခဲ့တယ်။အဲဒါကြောင့်ကြံခဲ့တဲ့အမာရွတ်အနေနဲ့တချို့ကျတော့နည်းနည်းကြံတာရှိတယ်၊များများကြံတာရှိတယ်။အဲဒါကြောင့်အမာရွတ်အနေနဲ့များပေါ်မူတည်ပြီးတော့ဘာဖြစ်လဲဆိုတော့ဒါ land fibrosis ပေါ့နော်။ဒီအမာရွတ်တွေကဘာဖြစ်လဲဆိုတော့ပုံမှန်အဆုတ်လိုမဟုတ်တော့တဲ့ခါကျတော့ gas exchange ကမကောင်း။အောက်ဆီဂျင်ဝင်တာပုံမှန်လူလိုမရ။အောက်ဆီဂျင်ပုံမှန်လူလိုမရတဲ့ခါကျတော့ဘာဖြစ်လဲဆိုတော့အောက်ဆီဂျင်သွေးထဲမှာပုံမှန် 95% ကျော်ရမယ်ဆိုရင် 95% အောက်ကိုရောက်ရောက်နေတယ်ပေါ့နော်။အဲ့လိုအောက်ဆီဂျင်နည်းနေလို့လည်းဒီနည်းနေလို့လည်းဒီဟာရီမြန်တက်တယ်ပေါ့နော်
ကိုဗစ်ရောဂါပြင်းထန်တဲ့သူတွေဟာကလေးမမအနေများပြီးသွားလာလှုပ်ရှားမှုနည်းသွားမယ်ဆိုရင်ခြေထောက်သွေးကြောတွေမှာတိုက်ခဲမှုဖြစ်လာနိုင်တယ်လို့သိရပါတယ်ခြေထောက်သွေးကြောတွေကတိုက်ခဲတွေပြုတ်ထက်ပြီးအဆုတ်သွေးကြောမှာပိတ်ဆို့သွားမယ်ဆိုရင်နှလုံးခုန်လုံးမြန်တဲ့အခြေအနေတစ်ခုဖြစ်ပေါ်စေပြီးအခုလိုတိုက်ခဲပိတ်ဆို့မှုဖြစ်ပေါ်ခြင်းဟာအရေးပေါ်ကုသမှုခံယူဖို့လိုအပ်တဲ့အခြေအနေတစ်ခုဖြစ်တယ်လို့ဒေါက်တာကျော်ကျော်ထွန်းကရှင်းပြပါတယ
်နောက်တစ်ချက်ကပါလဲဆိုရင်ကိုဗစ်ဖြစ်ပြီးတော့အဲအဆုတ်မှာတိုက်ခဲပိတ်တယ်ပေါ့နော်အဆုတ်မှာဘာကြောင့်တိုက်ခဲပိတ်တယ်ဆိုရင်ခုနကကျွန်တော်ပြောသလိုပဲအဲကိုဗစ်ကိုယ်တိုင်ကလည်းတိုက်ပစ်စေတယ်နောက်တစ်ခါကျကိုဗစ်ကြောင့်အလုံးမလုံးမချလုံးတဲ့လုံးလို့တဲ့ခါကျတော့ရှင်တယ်တိုက်ပစ်တယ်ပေါ့နော်အဲ့ဒီကြောင့်ရှင်သွေးအရင်ရောက်ရှင်သွေးခဲလေးဖြစ်တယ်သွေးခဲလေးကအကြီးကဘာမှဖြစ်တယ်ဆိုရင်ခြေထောက်တွေမှာဖြစ်တယ်ပေါ့နော်ခြေထောက်တွေမှာသွေးခဲတွေဖြစ်တယ်အဲ့သွေးခဲကပြုတ်ထွက်သွားလို့ရှင်ရတာအဆုတ်မှာသွားပိတ်တယ်ပေါ့နော် pulmonary embolism လို့ခေါ်တယ်အဲ့လိုမျိုးအဆုတ်မှာသွေးခဲပိတ်လို့ရှိရှင်လည်းကျွန်တော်တို့ကနှလုံးခုန်တာ诶ရောဂါလက္ခဏာတွေနဲ့ဆိုရင်နှလုံးခုန်တာမြန်တက်တယ်ပေါ့နော်နှလုံးခုန်တာမြန်တယ်ပြီးသားတခြားသူကမောတက်တယ်အောက်ဆီဂျင်ရုတ်တရက်ကျလာတက်တယ်ပေါ့နော်ပြီးရင်နောက်ချောင်းဆိုးရင်သွေးပါတက်တယ်ချောင်းဆိုးရယ်ပြီးရင်အထိုင်ထားမှာမူးနေမှိုင်းလည်းဖြစ်တယ်အဲ့လိုဒီကောင်ဒီအဆုတ်မှာသွေးခဲလို့ရှိရင်လည်းဒါဒီနှလုံးခုန်တာမြန်တက်တယ်ဒါတို့အခြေအနေအရကြာဒါလူအသက်အနေရရှိတယ်လေနော်အသက်အနေရရှိတဲ့ခါကျတော့ဒါဆိုလို့ရှိရင်သိချာလုံးဝအလိုကုသမှုခံယူရမယ်ဒီလိုအခြေအနေဆိုလို့ရှိရင်နော
်နှလုံးကျက်သားရောင်ရမ်းတာကြောင့်နှလုံးခုန်လုံးမြန်စေနိုင်တယ်လို့ကိုဗစ်ကြောင့်ဆွေးရင်ပူပန်မှုများတဲ့သူတွေနဲ့စိတ်ဖိစီးမှုဖြစ်ပေါ်ခံစားနေရတဲ့သူတွေမှာလည်းနှလုံးခုန်လုံးမြန်လေးရှိတာကြောင့်နှလုံးခုန်လုံးမြင့်တက်နေပြီဆိုရင်အရေးပေါ်ကုသမှုလုံးမလ လို့ဆိုတာကိုတိတိကျကျသိရှိအောင်စစ်ဆေးဖော်ထုတ်ပြီးကုသမှုတွေကိုအများဆုံးခံယူသင့်တယ်လို့ဒေါက်တာကျော်ကျော်ထွန်းကရှင်းပြပါတယ
်။နောက်တစ်ချက်ကြပါလေရှင်ဒါတော့ရှားပါပါတချို့လူတွေမှာကြတော့ကိုဗစ်ဖြစ်လို့ရှင်ဒီကိုဗစ်ကနှလုံးကျွတ်သားတွေကိုရောင်ရမ်းစေရပေါ့နော်မာယိုကာတွေနှလုံးကျွတ်သားတွေရောင်ရမ်းတယ်ရောင်ရမ်းလို့ရှင်လည်းနှလုံးတုံးလာမြန်တက်တယ်တချို့လူတွေကကြတော့လည်းမဖြစ်သွားဘူးဆိုနှလုံးညှစ်အားကျသွားတယ်ပေါ့နော်ပုံမှန်နှလုံးညှစ်တလောက်ကိုနှလုံးသွေးမညှစ်နိုင်တော့ဘူးပေါ့အဲ့လိုမျိုးအခြေအနေဟာဖေးလျာပေါ့နော်အဲ့လိုအခြေအနေကြောက်ရှင်လည်းဟာဒါဟာရီမြန်တက်တယ်တချို့ကြတော့ဘာကြောင့်ဖြစ်တဲ့ဆိုရင်ဒါကိုဗစ်ကြောင့်လို့ anxiety တွေဝင်တယ်လို့စွန့်ပူပန် depression တွေဝင်တယ်အဲ့လိုမျိုးအခြေအနေကြောက်တယ်ဒါ heart rate တွေတက်တက်တယ်ပေါ့နော
်ကိုဗစ်တက်တရလိုက်မှာမြန်မာနိုင်ငံမှာကိုဗစ်ဖြစ်ပြီးတဲ့သူတော်တော်များများမှာနှလုံးခုန်လုံးမြင့်တက်ခဲ့တာကိုတွေ့မြင်ခဲ့ရတာကြောင့်ကိုဗစ်လူနာတွေမှာနှလုံးခုန်လုံးမြင့်တက်စေတဲ့အကြောင်းအရာတွေအကြောင်းကိုသိရှိစေနိုင်မှုအတွက်တင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်ကတော့
ထောက်တာတန်းစော်တင်ဆက်ပေးနေတဲ့ကျမကြီးခန္ဓာကိုကြားခဲ့ရပါရှင်အခုတော့ဦးကျော်စန်းသားရဲ့မြန်မာအရေးသုံးသပ်ချက်ပါNCGUB နဲ့ NUG တို့အပေါ်နိုင်ငံတကာသဘောထားပါကွာတယ်လဲဆိုတာကိုကြားကြရမှာပါ။လက်ရှိအမျိုးသားညီညွတ်ရေးအစိုးရ NUG အပေါ်နိုင်ငံတကာအလေးထားမှုနဲ့ရှစ်လလုံးအရေးတော်ပုံနောက်ပိုင်းပေါ်ထွက်ခဲ့တဲ့ပြည်ထောင်စုမြန်မာနိုင်ငံအမျိုးသားညွန့်ပေါင်းအစိုးရ NCGUB တို့အပေါ်အလေးထားမှုတို့ဟာဘယ်လိုကွာခြားပါသလဲ။ဘာကြောင့်ပါလဲ။အခုခါမှာမြန်မာဒီမိုကရေစီအရေးအတွက်နိုင်ငံတကာကပို့ပြီးတော့ထိထိရောက်ကူညီပံ့ပိုးနေပါသလား။NCGUB အစိုးရရဲ့နိုင်ငံခြားရေးဝန်ကြီးအဖြစ်ဆောင်ရွက်ခဲ့သူဥပိုလ်လာတင်တဲ့ဦးကျော်စန္နာတို့ဆွေးနွေးတုံ့တက်ထားပါတယ်ရှင
်။ဥပိုလ်လာတင်ရှင်ပထမဆုံးနှိုင်းရှင်ပြသခြင်းနာဥပိုလ်တို့တာဝန်ယူခဲ့တဲ့ NCGUB လက်ထက်ကအခြေအနေနဲ့အခု NUG ရင်ဆိုင်နေရတဲ့အခြေအနေမှာအခုကပိုပြီးနိုင်ငံကအယုံစိုက်မှုရှိလာတယ်ဆိုမှန်ပါလားခင်ဗျာ။ဘာကြောင့်လို့ထင်ပါလဲလား။
အမရခင်ဗျဘာလဲဆိုတော့အရင်တုန်းကတော့နိုင်ငံတကာအယုံစိုက်မှုဖြစ်တယ်ဆိုပေမဲ့လို့ပါဝင်ပတ်သက်ဖို့အဆုံမှုကပိုပြီးတော့များတယ်လို့ပြောလို့ရပါတယ်အခုကတော့ဒီပြည်တွင်းအခြေအနေတွေခေတ်အခြေအနေတွေကလည်းပြောင်းသွားတယ်နည်းပညာတွေကလည်းတိုးတက်လာတယ်မြန်မာနိုင်ငံတွင်းမှာဖြစ်ပျက်ခဲ့တဲ့ဆိုးဝါးတဲ့လူခွင့်ရေးချုပ်ဖောက်မှုတွေဟာလားစစ်တပ်ကအလုံးအသုံးပြီးတော့ဖိနှိပ်ဖြိုခွင်းနေတာတွေတက်ဖြတ်နေတာတွေကနိုင်ငံတကာကသိရှိနေတဲ့အခါကျတော့ကျွန်တော်တို့ခေတ်ကနေစာလို့ရှိရင်တော့အခုခေတ်ဒီမြို့သားညီညွတ်ရေးအစိုးရ NUG ပေါ့နော်အဲ့နဲ့ပတ်သက်လို့ရောကျွန်တော်မြန်မာတနိုင်ငံလုံးရဲ့အနေထားအလုံးနဲ့ပတ်သက်လို့နိုင်ငံတကာရဲ့အာယုံစိုက်မှုနဲ့စိတ်ဝင်စားမှုကပိုပြီးတော့များတယ်လို့ပြောနိုင်ပါတယ်ခင်ဗျ
အယုံစိုက်မှုနဲ့စိတ်ဝင်စားမှုပုံများတယ်ဆိုတာဟာဒီမိုကရေစီရေလှုပ်ရှားတဲ့ဘက်ကတနည်းအားဖြင့် NUG အစိုးရဘက်ကပူပြီးတော့အလေးပေးလာကြတယ်ပူပြီးတော့သူတို့ကိုကူညီပံ့ပိုးလာကြတယ်ဆိုတဲ့အဓိပ္ပာယ်မျိုးလားခင်ဗျာ
။အမှန်တည်းဒါကလည်း NUG ကဒီပြည်သူလူထုက2020ရွေးကောက်ပွဲကနေတဆင့်ရွေးချယ်တင်မြှောက်ထားတဲ့အထွတ်လွတ်တော်ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့အစိုးရဖြစ်တယ်အကြတမိတ် government ပေါ့လေနောက်တစ်ချောင်းကတော့နိုင်ငံတကာက2020ရွေးကောက်ပွဲပေါ်မှာအာယုံစိုက်နေတဲ့အချိန်မှာရုတ်တရက်အာဏာသိမ်းလိုက်တဲ့စစ်ကောင်စီရဲ့အာဏာညှန့်ရှင်းမှုတွေကြောင့်လို့လည်းကျွန်တော်သုံးသပ်နိုင်ပါတယ်ခင်ဗ
ျဒါပေမဲ့နိုင်ငံတကာကသူတို့ပို့ပြီးတော့အာယုံစုစိုက်တယ်ပို့ပြီးတော့အပိမှုရှိတယ်ဆိုပေမဲ့လည်းအခုပဲကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာNUG ကိုပြတ်ပြတ်သားသားထောက်ခံတဲ့သဘောတော့မတွေ့ရသေးဘူးပြောမှထင်ပါတယ်။ NUG ကရွေးချယ်ထားတဲ့သမ္မတဥကြုံမိုးထွန်းကိုသူတို့ကတယောက်ခွင့်တော့ပြီးတော့လည်းပဲဒါပါဝင်ဆွေးနွေးခွင့်ပြောကြားခွင့်တွေကပြီးမထားသေးဘူးဆိုတော့အားရလောက်တဲ့ကူညီအပေးမှုတော့ဖြစ်ပါရဲ့လားခင်ဗျ။အ
ဲ့ဒါကတော့အင်တာမခန့်မှန်းရခက်တဲ့အနေအထားမျိုးပါခင်ဗျ။အခုနပြောသလိုပေါ့နိုင်ငံတကာရဲ့စာနာထောက်ထားမှုနဲ့ကြည့်ကြမှာကတော့တိုင်းပြည်ရဲ့နယ်မြေဒေသတွေကိုစုံမုံထားတဲ့စစ်ကောင်စီနဲ့ဘလောက်ထိကျွန်တော်ကင်းကွာပြီးတော့ဆက်ဆံနိုင်မလဲသူတို့ကိုထိကျန်ဖြစ်အောင်လှုပ်ချင်းအားဖြင့်ကုလသမဂ္ဂအနေနဲ့ပေါ့နော်ဒါနိုင်ငံတကာရဲ့တန်တမာရေးရာမျက်နှာမှာဘယ်လိုအားနည်းချက်အားသာချက်တွေဖြစ်လာမလဲအဲ့ဒီအတွက်နိုင်ငံတကာမိသားစုကဘလောက်ထိတာဝန်ခံနိုင်မလဲဆိုတဲ့အနေအထားတွေပေါ်မှာအများကြီးထိတ်သွင်းစဉ်းစားကြမယ်လို့မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်နောက်တစ်ခုနှိုင်းရှင်ကြည့်နေတာကဥပဒေ NCUB အစိုးရဟာအမေရိကန်ပြည်ထောင်စုမှာအခြေစိုက်ခဲ့ပါတယ် ဒီအမေရိကန်ဆိုတာလက်ခံခဲ့တဲ့ဥပုလည်းပဲဒီမှာပဲနေပြီးတော့တာစစ်စစ်ရှင်းရှင်းလင်းလင်းလောက်တာကျွန်တော်ကိုယ်တိုင်ပြီးတော့သတင်းပြရာရှိပါတယ်။နောက်ပြီးတော့ကျွန်တော်မှတ်မိတာမှန်မယ်ဆိုရင်အစ်တီမော်လွတ်လိုက်ရပြီခါသာအဲ့ဒီတီမော်လက်စင်တန်ကလည်းပဲသူတို့စီမှာလာပြီးရုံထိုင်ဖို့ဖိတ်ခေါ်ခဲ့ဘူးတယ်လို့ကျွန်တော်ကြားဟုတ်ပါတယ်။ဆိုတော့အခုလက်ရှိ NUG အစိုးရကတော့သက်ဆိုင်ရာနိုင်ငံတချို့ကပေါ့လေအဲ့လိုဖိတ်ခေါ်ကမ်းလှမ်းမှုများရှိတယ်လို့ကြားမိပါလားခင်ဗျာ။
အဲ့အဆင့်ထိတော့မကြမ်းမိသေးပါဘူးအားလုံးပြကြတဲ့အတိုင်းနိုင်ငံ၅ခုလောက်ကတော့ NUG အစိုးရရဲ့ကိုယ်စားလှယ်တွေကိုပြည်ဝင်တိမှတ်ပြုပြီးတော့လှုပ်ရှားဆောင်ရွက်ပိုင်ခွင့်ယုံဖွင့်ပိုင်ခွင့်နေပြထားတာတွေ့ရပါတယ်ထူခြားချက်ကတော့ကျွန်တော်တောင်ကိုရီးယားနိုင်ငံအနေနဲ့ဒါအာရှပစိဖိတ်ဒေသမှာပထမအဦးဆုံးတိုင်းပြည်တစ်ပြည်အနေနဲ့ကျွန်တော်ဖြည်းဖြည်းရောက်ရောက်အဲ့ဒါကိုယ်စားလှယ်အတားလည်းပဲခွင့်ပြုထားတဲ့ကျုံးလုပ်ငန်းတွေဆောင်ရွက်ဖို့လည်းပဲဒီဟာကိုကျွန်တော်အဖက်ဖက်ကဝိုင်းဝန်းပတ်မုန်းနေတယ်ဆိုတော့အနေထားမျိုးတွေကတော့တွေးရှိရပါတယ်သို့တော့ဒီအဲ့ဒီလိုကိုယ်စားလှယ်အဖွဲ့နဲ့ဆက်ဆံနေဆိုပေမဲ့လို့ဒါဟာဟိုတည်ဝင်အတိမတ်ပြုမှုဆိုတာမျိုးနဲ့တော့ခါရဲပြောလို့မရနိုင်ပါဘူးခင်ဗျဆို
တော့ NCGUB ကိုကအမေရိကန်ပြည်ထောင်စုကလက်ခံခဲ့တာဘယ်လိုပုံစံနဲ့လက်ခံပါလဲအခုတောင်ကိုရီးယားအနေကြီးကန်လှမ်းတဲ့ကန်လှမ်းချက်မျိုးနဲ့ကွဲလွဲပါလားအဲ့ဒါနဲ့သာပါလားအစ်နာ
မနော်ကျွန်တော်တို့ခေတ်ကတော့အမေရိကန်အစိုးရနဲ့ညှိနှိုင်းတဲ့အခါမှာကျွန်တော်တို့ကိုနိုင်ကိုကတရားဝင်အတိမတ်ပြုမှုကိုကြိုးပမ်းခဲ့ကြတာမဟုတ်ပါဘူး။အကြောင်းလဲဆိုတော့အားလုံးသိကြတဲ့အတိုင်းကျွန်တော်တို့ခေတ်တုန်းကတော့ကျွန်တော်ရဲ့နိုင်ငံရေးရအန်ဒီမတ်နိုင်ငံကစစ်မှန်တဲ့အတိုင်းသားကိုယ်စားလှယ်တွေတောင်ဆန်းစုကြည်ဥဆောင်တဲ့ဒီမိုကရေစီအားစုတွေနဲ့စစ်တပ်ခေါင်းဆောင်တွေပြင်ပလွတ်လပ်တွဲဆောင်ဆွေးနွေးပွဲတွေကနေနိုင်ငံရေးအဖြစ်ရှာဖို့ကြိုးပမ်းခဲ့ကြတာဆိုတော့အဲ့ဒီအချိန်တုန်းကတော့ကျွန်တော်တို့ကဒီတိုင်းပြည်ကိုကိုစားပြုပြီးတော့စီမံခန့်ခွဲအုပ်ချုပ်ပိုင်ခွင့်ရှိတယ်လို့ဆိုတော့ဟာမျိုးကိုကျွန်တော်တို့ကကြိုးပမ်းခဲ့ကြတာမဟုတ်ပါဘူးအဲ့တော့ကျွန်တော်တို့ကိုတိမတ်ပြုတယ်ဆိုတာကလေပြည်သူလူထုရဲ့တရားဝင်ကိုယ်စားလှယ်တွေအနေနဲ့တိမတ်ပြုခဲ့တာဖြစ်ပါတယ်ခင
်ဗျဟုတ်ကဲ့ကျွန်တော်ဘာကြောင့်ဒီမေးခွန်းမေးသလဲဆိုတော့ပြည်သူတို့ကပြောကြတယ်အမေရိကန်ပြည်ထောင်စုအထူးဒီမိုကရေစီအရေးကိုပါဇက်ကပြောတယ်ပါဇက်ကပဲကြားနေရပြီးတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အမေရိကန်တိတိယောက်ယောက်လက်တွေ့ကူညီတာမရှိဘူးအပြောသာရှိတယ်လို့ပြောနေလို့ကျွန်တော်ဒီမိခွန်းပေးရတာဖြစ်ပါတယ်အဲ့ဆိုတော့ဥပမာဗာမျှပြန်ပြောခြင်းပါလေ
ဒါကတော့ကျွန်တော်နှစ်ပိုင်းသုံးသပ်မှာဖြစ်ပါတယ်ခင်ဗျကျွန်တော်ဒီမြို့သားညီညွတ်ရေးအစိုးရအနေနဲ့အမေရိကန်အစိုးရအဲ့နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကြိုးပမ်းဆောင်ရွက်တဲ့အခါမှာဘလောက်နီးစပ်တဲ့ဘလောက်အဆင့်မြင့်တဲ့ကိစ္စမှုရရှိအောင်ဆောင်ရွက်ထားနိုင်တယ်လေဆိုတဲ့အမိကွန်းပေါ်မှာမူတည်ပါတယ်ကျွန်တော်တို့ဘက်ကတကယ်ရင်းနှီးအောင်ဥမာအဖြစ်အနည်းဆုံးကျွန်တော်အမေရိကန်ပြည်ထောင်စုနိုင်ငံရေးရကြည့်မယ်ဆိုခဲ့လို့ရှိရင် Asia Pacific ရေးရပေါ့နော်ကျွန်တော်နိုင်ငံကြီးဝန်ကြီးလက်ထောက်နိုင်ငံကြီးဝန်ကြီးလောက်အဆင့်ကိုအချိန်မြင့်တွေ့ပြီးတော့ပြောနိုင်တယ်အဲ့လိုနေသားမျိုးကနေပြီးတော့ကိုပြောလိုက်တဲ့ဟာကအိမ်ပြူတော်ကိုဖြစ်စီအဲကျွန်တော်နိုင်ငံသားကြီးဝန်ကြီးစီကိုတိုင်းရိုက်ဖြစ်စီဒီကြီးရင်ကြီးလို့ရောက်သွားနိုင်တဲ့အဆင့်လောက်ထိကျွန်တော်တို့တိဆောက်ထားနိုင်ဖို့လိုအပ်ပါတယ်ကျွန်တော်လှူရှားမှုတိုင်းမှာလည်းပဲအဲ့လိုကိုယ့်ရဲ့အဓိကမဟာမိတ်နိုင်ငံတွေနဲ့ထဲထဲဝင်ဝင်ဟိုမဟာဗျူဟာနီးဗျူဟာကြကြဆွေးနွေးညှိနှိုင်းမှုတွေဘလောက်ထိလုပ်နိုင်ခဲ့သလဲဆိုတဲ့အပေါ်မှာမူတည်ပါတယ်ခင်ဗျအဲ့ဒီလိုဆောင်ရွက်ထားနိုင်တာမျိုးမရှိဘဲနဲ့ကျွန်တော်တို့ကအမေရိကန်ပြည်ထောင်စုကဖြစ်စေဥရောပသမဂ္ဂနိုင်ငံတွေကဖြစ်စေတစုံတရာဖြည့်အောင်ဆောင်ရွက်ပေးဖို့ဆိုတဲ့ဟာကတော့သိပြီးတော့တရားတဲ့မျိုးလင့်ချက်လို့ပြောလို့မရပါဘူးခင
်ဗျ။ဟုတ်ကဲ့ဆိုတော့ NUG ဘက်ကစပြီးတော့ဒီနေ့ proactive ဖြစ်ရမယ်ဆိုတဲ့ဘောပေါ့
။အမှားနဲ့နိုင်ငံတကာမျက်နှာစာမှာလိုအပ်တဲ့နိုင်ငံတကာမဟာမိတ်တွေကိုဖြည့်ဖြည့်ရောင်းရောင်းကျွန်တော်တို့စီယုံဆောင်ရွက်သွားနိုင်မှုဟာအင်တန်ရေးကြည့်ပါလေ။နိုင်ငံတကာအမေရိကန်ပြည်ထောင်စုကဒီမိုကရေစီနိုင်ငံပဲ။ဥရောပသမဂ္ဂနိုင်ငံတွေလည်းပဲဒီမိုကရေစီနိုင်ငံတွေပဲ။သူတို့ကလူ့ခွင့်ရေးနဲ့ပတ်သက်လို့တက်ကြွကြတယ်။မြန်မာနိုင်ငံအနေထားနဲ့ပတ်သက်လို့ပါဇက်ကတော့ထောက်ခံကြတယ်ဆိုပေမဲ့လို့အဲ့ဒီထောက်ခံမှုနဲ့စာနာထောက်ထားမှုတွေအခြေခံပေါ်မှာပိုပြီးတော့ခိုင်မာတဲ့ဆက်သွယ်ချက်တွေဖြစ်လာအောင်ကြိုးစားဖို့ဟာတော့ကျွန်တော်ရဲ့တာဝန်တွေဖြစ်တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ။
ကျွန်တော်နောက်ဆုံးမေးချင်တဲ့နိုင်ငံတစ်ခုကတော့တရုတ်နိုင်ငံပါ။တရုတ်နိုင်ငံဟာအခုမြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးတော့လေဆန်းပြောင်းတယ်ပေါ့လေ။ဒီအရေးမှာသူ့ရဲ့ယက်တိကူဟာ တစ်ဖက်သက်မဆန်ဘူးလို့တွက်ကြပါတယ်ဥပုရဲ့အမြင်ဘယ်လိုသဘောပါလဲတေဥရဲ့သဘောကတကယ်ပဲကြောက်လာပါသလားမြန်မာနိုင်ငံပေါ်မှာဘာကြောင့်လို့ထင်ပါလဲ
တကယ်လဲတော့တရုတ်ကတော့ကျွန်တော်တိုင်းပြည်အရေးနဲ့ပတ်သက်လာလို့ရှိရင်သူကတော့ဟိုကျွန်တော်တို့ပုံမှန်လင်းလင်းသုံးသပ်ရမယ်ဆိုရင်တော့မြင်းပွဲလောင်းနဲ့ဤနဲ့ချင်းကတ်တယ်လို့ပဲမြင်ပါတယ်ပထမတော့စစ်အုပ်စုကိုစစ်ကောင်စီကိုလက်နက်တွေရောင်းနေငွေတွေချိတယ်တခြားဖိအားပေးမှုတွေတိုင်းသားအင်အားစုတွေထုထွင်းတော့ကချင်အမျိုးသားလွတ်မြောက်ရေးတက်မှာတော့ကဲအေပေါ်မှာဖိအားတွေမျိုးမျိုးပေးခဲ့တယ်ဆိုတာလည်းအလုံးသိပဲဖြစ်ပါတယ်အဲ့တော့ဒီ policy နဲ့ပတ်သက်ရင်တရုတ်ကတော့ဒီနှစ်ဖက်ခွပြီးတော့ကစားနေတဲ့ပုံစံမျိုးပဲကျွန်တော်ကသုံးသပ်မိပါတယ်တရုတ်ကတကယ်တမ်းမြန်မာနိုင်ငံမှာဒီမိုကရေစီရေးအပြောင်းလဲဓမ္မမဟုတ်ပြည်သူလူထုရဲ့ဆန္ဒနဲ့ကိုက်ညီတဲ့အပြောင်းလဲတစ်ခုကိုဖြစ်စေခြင်းနဲ့ဆိုရင်ဒီချက်ပို့ပြီးတော့ proactive ဖြစ်နိုင်တဲ့တက်တက်ကြွကြွဆောင်ရွက်ပေးနိုင်တဲ့ဟိုအားမျိုးအနေထားမျိုးတရုတ်နိုင်ငံမှာရှိပါတယ်ဒါပေမဲ့အဲ့ဒီဆန္ဒဟာဒီနေ့အချိန်ထိကတော့ပေါ်လွင်လာပြီလို့ကျွန်တော်သုံးသပ်လို့မရနိုင်ဘူးလို့ထင်ပါတယ်ခင်ဗျ
ဟုတ်ကဲ့နောက်ဆုံးမေးချင်တာအာဆီယံမှာနှစ်ဖက်လုံးပြည်လဲအောင်ညှိနှိုင်းကြပါဆိုပြီးဥဆောင်ပြောဖို့တောင်းဝန်ကသူ့ဟုံးပေါ်မှာနိုင်ငံတကာတွန်းနေရတဲ့သူပဲအမေရိကန်ကနောက်နိုင်ငံတွေဥရောပနိုင်ငံတွေရောတရုတ်ကလို့ပြောနေကြတော့အာဆီယံရဲ့အခန့်ကဏ္ဍကသူတွေတွန်းပစ်တော့ဖြစ်ပါမလားခင်ဗျာ
အာဆီယံရဲ့စုဖွဲ့မှုပေါ့နော်ဖွဲ့စည်းပုံနဲ့ခြေကန်စည်းမျဉ်းသဘောထားတွေကိုကြည့်မယ်ဆိုကြလို့ရှင်ရင်အားလုံးကြည့်ကြတဲ့အတိုင်း consensus policy ပေါ့နော်အလုံးအဖွဲ့ဝင်နိုင်ငံ10နိုင်ငံရှိရင်10နိုင်ငံလုံးကကန့်ကွက်သူမရှိသဘောတူမှသာလျှင်ဆုံးဖြတ်ချက်တရက်ကိုချနိုင်တယ်အဲ့ဒီဆုံးဖြတ်ချက်တိုင်းလဲဆောင်ရွက်သွားနိုင်တယ်သို့တော့အဲ့ဒီအဖွဲ့ဝင်နိုင်ငံတွေထဲမှာဒီမြန်မာနိုင်ငံကတနိုင်ငံပါဝင်နေတဲ့အခါကျတော့မြန်မာနိုင်ငံရဲ့သဘောထားကိုဘယ်သူကပေးမလဲဆိုတာအာဆီယံမှာရွေးချယ်ဆုံးဖြတ်နိုင်မယ့်အင်အားမရှိဘူးလို့ကျွန်တော်ကသုံးသပ်ပါတယ်အဲ့ဒါကိုအာဆီယံပခုံးပေါ်ပြောင်းလဲပေးလိုက်တယ်ဆိုတာကိုကနိုင်ငံတကာကခေါင်းဆောင်ခြင်းလို့တရုတ်နဲ့ထိတ်တိုက်ရင်ဆိုင်ရမှာဟိုအမေရိကန်ဖြစ်စေအနောက်နိုင်ငံတွေဖြစ်စေမလိုလားတဲ့အနေအထားမျိုးမှာအမေရိကန်ရှာလွဲဆိုတာမျိုးလို့ပေါ့နော်ပုံမှန်လင်းလင်းဝေဖန်ရမယ်ဆိုရင်တော့တာဝန်မဲ့ဆောင်ရွက်မှုမျိုးလို့ပဲသုံးသပ်ချင်ပါတယ်
ဥကြောင့်စန္ဒာရဲ့မြန်မာအရေးတုံ့သက်ချက်ကိုကြားခဲ့ရတာပါရှင်အခုတော့အားကစားကဏ္ဍပါဒီတစ်ပတ်မှာတော့ဖိလစ်ပိုင်နိုင်ငံကနာမည်ကြီးလက်ဝဲသမားတမရရွေးကောက်ပွဲဝင်ဖို့ကြေညာလိုက်တာဘိုင်ယန်တိုက်စစ်မှုဥရောပမှာကိုအများဆုံးသွင်းတဲ့ရှေ့ဖက်နာတစိ့ဆူရတော်ရနဲ့ပီလီရဲ့ဂျာမန်ရေနောက်ဆုံးအခြေအနေတွေကိုကိုရနိုင်ကစူးစီးတင်ပြထားပါတယ်
ဖိလစ်ပိုင်နိုင်ငံကကမ္ဘာကျော်လက်ဝဲသမားနယ်နီပါကီယိုတယောက်ဖိလစ်ပိုင်မှာသမရဝင်ရွေးကောက်မယ်ဆိုပြီးတော့ကြေညာလိုက်ပါတယ်အထက်လွှတ်တော်အမတ်ဖြစ်တဲ့ပါကီယိုဟာလာမယ့်2022သမရရွေးကောက်ပွဲမှာသူ့အနေနဲ့ဝင်ရောက်ရှင်ပြိုင်မှာဖြစ်တယ်လို့တနင်္ဂနွေနေ့ကပြောလိုက်တာပါသူဟာလက်ဝဲသမားတယောက်အများရန်တိုက်ပွဲဝင်နေတဲ့သူတယောက်ဖြစ်ကြောင်းဒါကြောင့်ကျိုးဝိုင်းအတွင်းမှာရောကျိုးဝိုင်းပြင်ပမှာတိုက်ပွဲဝင်သွားမှာဖြစ်ပြီးတော့PDP 11 Party ကသမရလောင်းအဖြစ်စိုးတင်သွင်းတာကိုလက်ခံတယ်ဆိုပြီးတော့ပါတီနီလာကမှပြောလိုက်ပါတယ်အသက်42နှစ်ရှိဖြစ်တဲ့ပါကီယောဟာ PDP 11 Party ဥက္ကဋ္ဌဖြစ်ပြီးဒီပါတီကိုသူနဲ့အထက်တော်အမတ်အခီလီနိုခိုကိုပီမန်တော3တို့ကဦးဆောင်နေတာပါသူဟာဖိလစ်ပိုင်ပြည်သားတယောက်အနေနဲ့မှန်ကန်တဲ့အစိုးရအပြောင်းလဲတရက်လိုချင်နေတာကြားပြီးဖြစ်ပြီးတော့သူ့လိုအစိုးရအပြောင်းလဲလိုချင်တဲ့သူတွေအနေနဲ့လည်းသူကိုရဲရဲဝံ့ဝံ့ထောက်ခံအားပေးကြဖို့ကိုလည်းဖန်ကြားခဲ့ပါတယ်။တဝါတဝါမှအာကစားသမားတွေတဲကနောက်ပိုင်းမှာနိုင်ငံရေးတဲကိုဝင်လာတဲ့သူတွေတော်များများရှိပြီးတော့ဘောလုံးသမားတွေတဲမှာတော့ဘဇော့ကဘီဘက်တိုရိုမာရီယိုတို့လည်းပါဝင်ပြီး AC မီလန်တိုက်စစ်မှုဟောင်းဂျော့ချ်ဝီယာကတော့2018မှာလိုင်ဘေးရီးယားသမရဖြစ်လာခဲ့ပါတယ်။လက်ဝဲသမားဖြစ်တဲ့ဖိလစ်ပိုင်ပြည်သူရဲ့အားပေးမှုကိုတခဲနဲ့ရခဲ့တဲ့ပါကီယောတယောက်အခုဒီချိန်မှာရောဖိလစ်ပိုင်ပြည်သူတွေရဲ့ထောက်ခံမှုကိုဘလောက်ထိရမယ်ဆိုတာကတော့စိတ်ဝင်စားစရာကောင်းတယ်လို့ပဲပြောရမှာဖြစ်ပါတယ်ခင်ဗျာ။ဥရောပရဲ့ဂိုးအများဆုံးသွင်းတဲ့ရှစ်ဖနက်စုကတော့ဘိုင်ယန်မြူနစ်တိုက်စစ်မှု ရောဘတ်လီဗန်ဒေါစကီကရသွားခဲ့ပါတယ်။ပြီးခဲ့တဲ့2020-21ဘောလုံးရာသီအတွင်းမှာလီဗန်ဒေါစကီဟာအမပေးပြိုင်ပွဲတွေမှာ40ဂိုးသွင်းပြီးတော့ဥရောပတော်မှာဂိုးအများဆုံးသွင်းတဲ့သူဖြစ်ခဲ့တာကြောင့်ဒီရှစ်ဖနက်စုကိုရလိုက်တာပါ။
Ich muss ehrlich sagen, ja, ich bin sehr stolz, ich bin sehr zufrieden.
ကျွန်တော်အနေနဲ့အယူအဆဆုံးပြောရရင်ဒီစုကိုရတဲ့အတွက်ရန်ကုန်ယူပြီးတော့ရန်ကိုကျင်းနှံ့မိပါတယ်ပြီးတော့ဘယ်ကပဲလာသည်ဖြစ်စေဘယ်တော့ပဲလူကောင်းသေးသေးကြီးမားတဲ့အောင်မြင်မှုတွေရမယ်လို့ယုံကြည်မှုရှိရမယ်ကျွန်တော်ဘယ်တော့ထိကြိုးစားခဲ့ရတယ်ဆိုတာကျွန်တော်သိပါတယ်ကြီးမားတဲ့အောင်မြင်မှုတွေရဖို့ဆိုတာအလုပ်လုပ်မှရတာဖြစ်တဲ့အတွက်အမြဲတမ်းကြိုးစားနေရပါတယ်
လာဗန်ဒေါစကီဟာတချိန်ကဘိုင်ယန်တိုက်စစ်မှုဂတ်မူလာရဲ့တရားဒီအတွင်း40တွင်ပြီးတင်ခဲ့တဲ့ဆန်ကျင်ကိုချိုးနိုင်ခဲ့သလိုဂတ်မူလာပြီးရင်ဂျာမန်ဘွန်ဒက်စလီဂါကနေဥရောပရဲ့ရွှေဖနက်စုကိုဒုတိယမြောက်ရတဲ့ကစားသမားလည်းဖြစ်ပါတယ်ခင်ဗျာဘောလုံးသတင်းတွေပတ်မှာတော့ဘရာဇီးလ်နိုင်ငံကကမ္ဘာကျော်ဘောလုံးသမားကြီးပီလီဟာပြီးခဲ့တဲ့တောက်ချာနေ့က ICU အထူးကြက်မှတ်ကုသဆောင်မှာပြန်ပြီးတော့ကုသခဲ့ရပါတယ်ဆောင်ပေါ်လိုမျိုးကအယ်ဘတ်အိုင်စတိုင်းဆေးရုံမှာကုသမှုခံယူနေတဲ့ပီလီဟာတောက်ကြနေအစောပိုင်းကအသက်ရှူတာပုံမှန်မဟုတ်တဲ့အတွက်သူ့ကို ICU ထဲကိုပြန်ပို့လိုက်တာဖြစ်တယ်ဆိုပြီးတော့အယ်ဘတ်အိုင်စတိုင်းဆေးရုံကပြောပါတယ်ဆေးရုံကတော့ကြိုတင်ကာကွယ်တဲ့အနေနဲ့အဲ့လိုလှုပ်ဆောင်လိုက်တာဖြစ်ပြီးတော့နောက်ပိုင်းမှာတော့သူ့ရဲ့နှလုံးနဲ့အသက်ရှူလမ်းကြောင်းတွေဟာပြန်ပြီးတော့တည်တည်ငြိမ်ငြိမ်ရှိလာတဲ့အတွက် ICU ကနေတဆင့်လျှော့ပြီးအခန်းပြောင်းပြီးကုသပေးနေတယ်လို့လည်းပြောပါတယ်အသက်80ရှိဖြစ်တဲ့ပီလီဟာ2016ခုနှစ်တုန်းကတော့တင်ပစုံရုပ်အစားထိုးခွဲစိတ်ကုသမှုလုပ်ခဲ့ပြီးနောက်ပိုင်းမှာတော့အရင်လိုပုံမှန်အတိုင်းပေါ်လာနိုင်ခြင်းမရှိတော့ပဲအခုနဲ့သွားနေရတာဖြစ်ပါရဲ့ခင်ဗျာအင်္ဂလန်သင်းရဲ့ထိတ်တန့်တိုက်စစ်မှုဟောင်းဂျီမီဂရီဖ်ဟာစက်တင်ဘာ19ရက်နေ့ကဂွလွန်သွားခဲ့ပါပြီဂျီမီဂရီဖ်ဟာတနင်္ဂနွေနေ့မနက်အစောပိုင်းကအသက်81နှစ်အရွယ်မှာဂွလွန်သွားခဲ့တာဖြစ်တဲ့ဆိုပြီးတော့သူ့ရဲ့အသင်းဟောင်းဖြစ်တဲ့ဒေါ်နမ်ဟော့စပစ်အသင်းကကြီးညာပါတယ်ဂျီမီဂရီဖ်ဟာအင်္ဂလန်မှာတော့ဂိုးသွင်းကောင်းတဲ့ထိတ်တန့်တိုက်စစ်မှုတစ်ဦးဖြစ်ခဲ့ပြီးတော့သူဟာအင်္ဂလန်အတွက်ရောတော့တန်ဟမ်နဲ့ချဲလ်ဆီအတွက်ပါဂိုးတွေအတော်များများသွင်းခဲ့တဲ့သူပါသူ1959မှာချဲလ်ဆီမှာကစားခဲ့ပြီး59ကနေ61ခုနဲ့တွင်းအသင်းအတွက်124ကိုသွင်းပေးခဲ့ပါတယ်1961ကနေ80မှာတော့သူဟာစပတ်စ်ကိုပြောင်းကစားခဲ့ပြီးတော့စပတ်စ်အတွက်266ကိုသွင်းပြီးအခုချိန်ထိဂိုးအများဆုံးသွင်းတဲ့သူအဖြစ်စံချိန်တင်ထားပါတယ်ဒါပြန်သူဟာအင်္ဂလန်အတွက်58ပွဲမှာ44ဂိုးသွင်းပြီးတော့သရုပ်ထဂိုးအများဆုံးသွင်းတဲ့သူလည်းဖြစ်ခဲ့ပါတယ်။အင်္ဂလန်နဲ့တူ1966ကမ္ဘာဖလားရခဲ့ပြီးတော့ Spurs အသင်းနဲ့တော့1962နဲ့68ခုနှစ်တွေမှာ FA ဖလားနှစ်ကြိမ်။နောက်ဥရောပရှုံးထွက်ဖလားကတော့1963ခုနှစ်မှာရခဲ့ပါတယ်။ Jimmy Greaves ကွယ်လွန်သွားခဲ့တဲ့အတွက်တနင်္ဂနွေနေ့ကကစားခဲ့တဲ့ Spurs နဲ့ Chelsea ပွဲတို့ပါဝင် Premier League ပွဲတွေမှာလည်းသူ့ကိုဂုဏ်ပြုခဲ့ကြပါတယ်။ဒီဘက်ပရီးမီယာလိဂ်ပွဲစဉ်တွေမှာတော့ Chelsea က Spurs ကိုအဝေးခွင့်မှာ3-0ကိုမရှိနဲ့နိုင်ပြီးမပေးစရာထိပ်ကနေဦးဆောင်နေပါတယ်။ဒါပြင် Liverpool က Crystal Palace ကို3-0ကိုမရှိနဲ့နိုင်ပြီး Man City ကတော့ဒီဘက်မှာ Southampton နဲ့ဂိုးမရှိတည်ကြပါတယ်။ Brighton နဲ့ Leicester ပွဲမှာ Brighton က Leicester ကို2-0နဲ့နိုင်ပြီးတော့ Manchester United ကတော့ West Ham ကိုအဝေးခွင့်မှာ2-0နဲ့နိုင်ပါတယ်။ဒီပွဲမှာမနစ်ကဝက်ဆမ်ကိုအငားချထားတဲ့လင်ဂတ်ကမန်ယူအတွက်အနိုင်ကိုသွင်းခဲ့ပြီးတော့ဒဏ်ရာရအချိန်ပိုမှာဝက်ဆမ်ကပယ်နယ်တီရတာကိုမန်ယူဂိုးသမားဒီဟဲကာကွယ်နိုင်ခဲ့လို့မန်ယူအသင်းနိုင်သွားတာပါဝက်ဆမ်အသင်းကပယ်နယ်တီရတဲ့အချိန်မှာအသင်းရဲ့ဝိုင်းရင်ကစားသမားမတ်နိုဘယ်ကိုလူစားလဲပြီးတော့ကန်ခိုင်းတာမှာဝင်အောင်မကန်နိုင်ခဲ့တဲ့အတွက်ဝက်ဆမ်နီးပြဒေးဗစ်မော့စ်ရဲ့ဆုံးဖြတ်ချက်ပေါ်မှာလည်းဝေဖန်တာတွေရှိနေပါတယ်ဒါနဲ့ပတ်သက်ပြီးတော့ West Ham နီးပြ David Moyes ကတော့
Not at all because Mark Noble is one of the best penalty kick takers we've got.
ဒါနဲ့ပတ်သက်ပြီးတော့ဒါမရပါဘူး။ဒါကြောင့်လေဆိုတော့ Mark Noble ကကျွန်တော်တို့အသင်းမှာ penalty ကဏ္ဍအကောင်းဆုံးတွေကတယောက်ပါ။ကျွန်တော်တို့ penalty ကိုဘယ်သူကမ်းမယ်ဆိုတာစဉ်းစားဖို့ရောရွေးချယ်ဖို့ရောအချိန်ရခဲ့ပြီးဒါကကျွန်တော်တို့ဆုံးဖြတ်ပြီးတော့မှရွေးချယ်တာပါ။အသင်းကိုစီမံခန့်ခွဲတဲ့အခါမှာဒါရီယာဖြစ်လို့ရှိပါတယ်။ကြီးမားတဲ့ဆုံးဖြတ်ချက်တွေကိုကြားပြီးတခါတလေအဆင်ပြေသလိုတခါတလေမှလည်းအဆင်မပြေတာတွေရှိပါတယ်
။ဘောလုံးပွဲဝင်ပန်တဲ့သူတွေကတော့ Mark Noble ဟာအတွေ့အကြုံရင်ပြီးတည်ငြိမ်တဲ့သူဖြစ်ပေမဲ့ကွင်းထဲကိုအခုမှဝင်လာတဲ့အတွက်သွေးလည်းမပူသေးသလိုဘောလုံးနဲ့မထိရသေးတဲ့အတွက်သူ့ကိုပေးကန်တာမားတယ်ဆိုပြီးတော့ဝေဖန်နေကြတာပါ။ပြီးခဲ့တဲ့ Euro 2020 Final တုန်းကလည်းနောက်ဆုံးပွဲပြီးကနေမှအင်္ဂလန်ဘက်က Rancho နဲ့ Sancho တို့ကို Penalty ကန်ဖို့လူစားလဲခဲ့တာမှာသူတို့နှစ်ယောက်စလုံးဝင်အောင်မကန်နိုင်တဲ့အတွက်အင်္ဂလန်နီးပြဆောက်ဂိတ်လည်းဝီပန်ခံခဲ့ရပါတယ်။ပွဲအတွက်တကယ်ကိုအရေးကြီးတဲ့အချိန်မှာဘောလုံးနဲ့တိတ်မထီရသေးတဲ့သွေးမပူသေးတဲ့ကစားသမားတယောက်ကိုပန်နော်ဒီကန်ခိုင်းတာဟာစွန့်စားရရောက်တဲ့အတွက်နီးပြတွေအတွက်တော့သတိထားဆုံးဖြတ်သင့်တဲ့အရာတစ်ခုလိုပဲပြောမှာဖြစ်တယ်ဆိုတာတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ။
ပတ်စဉ်တင်ဆက်ပေးနေကြကိုရနိုင်ရဲ့အားကစားကဏ္ဍကိုထုတ်လင်းပေးလိုက်တာပါရှင်။မနေ့ပြန်ကြာလာပတင်းနေမနေ့ပိုင်းမှာလဲဒီကနေ့ညနာချင်းခဲ့ရတဲ့အပတ်စဉ်ကဏ္ဍတွေကိုပြန်ပြီးတော့ထုတ်လင်းပေးသွားမှာပါ။လိုင်းတိုမီတာ30နဲ့40 48နဲ့50တို့ကနေဖန်ယူနာဆင်နိုင်ပါတယ်။ဒီကဒီကနေ့ညထုတ်လင်းပေးခဲ့တဲ့တနအိစာအစီအစဉ်အလုံးကိုလဲအစီအစဉ်ပြပချင်းညဆင်နိုင်တဲ့7နိုင်အထိပြန်ပြီးတော့ထုတ်လင်းပေးသွားအောင်ပါပါ။အခုတော့ကြန့်ရှိနေတဲ့အချိန်တွင်တင်အချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါအောင်မယ်။
မြန်မာနိုင်ငံကအာဏာသိမ်းစစ်ကောင်စီကိုနိုင်ငံတကာအနေနဲ့အတူပူးပေါင်းပြီးပြင်းထန်တဲ့ရေးရုံတံခါးမှုတွေလုပ်သွားဖို့မြန်မာနိုင်ငံလူခွင့်ရေးအခြေအနေဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်တွန်မန်ရူစ်ကကျင်းပနေစေကုလသမဂ္ဂလူခွင့်ရေးကောင်စီမှဒီကနေ့တိုက်တွန်းသွားပါတယ်မြန်မာနိုင်ငံပေါ်လက်နက်နဲ့ဤပညာပိုင်းပေးဖို့ရောင်းချမှုတွေရပ်တန့်ကြဖို့လည်းသူကပြင်းပြင်းထန်ထန်တိုက်တွန်းပါတယ်မြန်မာနိုင်ငံရေးကိုနိုင်ငံတကာအနေနဲ့ချက်ချင်းအရေးယူဆောင်ရွက်ကြဖို့နဲ့နောက်ကျတာနဲ့အမျှလူအသက်တွေထပ်ပြီးဆုံးရှုံးလိမ့်မယ်လို့လည်းအရင်ကုလသမဂ္ဂမှလူမျိုးရေးကောင်စီအစည်းအဝေးမှာပြောခဲ့တယ်လို့အခုလူခွင့်ရေးကောင်စီမင်ခွန်းအစိုးမှသူကထပ်ပြောပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီဒီကနေ့အစည်းအဝေးမှာကုလသမဂ္ဂရဲ့မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာဒုက္ခသည်တွန်မန်ဒူးစ်ကမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးမြန်မာစံတော်ချိန်ဒီကနေ့ည9:00နာရီပတ်ဝန်းကျင်မှာဗီဒီယိုကားတစ်ဆင့်အစီအခံတင်ပြတော့တာပါမြန်မာနိုင်ငံတွင်လူခွင့်ရေးအခြေအနေဟာပိုပိုဆိုးလာနေပြီးလက်နက်ကင်ပဋိပက္ခတွေပိုပြီးကျယ်ပြန့်လာတယ်လို့လည်းလူခွင့်ရေးအထူးကိုယ်စားလှယ်ကပြောပါတယ်စစ်ကောင်စီတပ်တွေဟာရွာတွေကိုလေကြောင်းကတိုက်ခိုက်တာလက်နက်ကြီးတွေနဲ့ပစ်ခတ်တာအရဲသားတွေကိုလူသားအတိုင်းဖြစ်အုံချပြီးစစ်စင်တိုက်ခိုက်မှုတွေလုပ်နေတယ်လို့လည်းသူကပြောပါတယ်တက်ကြွလှုပ်ရှားသူတွေကိုတရားမဲ့ဖမ်းဆီးတာနှင်းမနှိမ့်ဆက်တာအပြင်ကလေးငယ်တွေအပါအဝင်မိသားစုဝင်တွေကိုပါတစားကန်လို့ဖမ်းဆီးတာမျိုးရှိနေတယ်လို့လည်းထောက်ပြပါတယ်ဒါအပြင်ဂျမားရေးဝန်ထမ်းတွေကိုအရေးယူနေတာတွေကိုထောက်ပြပြီးမြန်မာနိုင်ငံကဂျမားရေးပြည်ထောင်စုဟာဒေတာရင်းကိုပါရိုက်ခတ်နိုင်တယ်လို့သတိပေးပါတယ်သူရဲ့အစီအစဉ်အပြည့်စုံကိုနယူးယောက်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂဒုတိယညီလာခံမှာလဲအောက်တိုဘာလအတွင်းမှာလူကိုယ်တိုင်တင်ပြဖို့ရှိတယ်လို့ VOA မြန်မာပိုင်းကိုတွန်မန်ဒူးစ်ကပြောထားပါဗျ။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့လူဝင်များဒုက္ခသည်တွေကိုဖိလစ်ပိုင်နိုင်ငံကလက်ခံကျူးဆွမယ်လို့ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာရီကကုလသမဂ္ဂညီလာခံမှာအင်္ဂါနေ့ကပြောသွားပါဗျ။ဒုက္ခသည်အရေးအတွက်ဘယ်လောက်ကိုလက်ခံမယ်ဆိုတာကိုတော့သူကတိတိကျကျပြောမသွားပါဘူး။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံနဲ့အလို့အတူတွဲလို့ဖို့သူ့ရဲ့တရားရုံးဝန်ကြီးဌာနကိုအမိန့်ပေးထားပြီးဖြစ်တယ်လို့လည်းသူကပြောပါတယ်။အခုလိုကပေးချင်းဖိလစ်ပိုင်မှာအရင်းမြစ်အကန့်အသတ်တွေရှိပေမဲ့လူကုန်ယူကိုမြင့်တင်နိုင်ဖို့အတွက်ကျွန်တော်တို့လုပ်ကြရပါမယ်လို့သူကဆိုပါတယ်။လူသားဒုတိယလူပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့တမရဒူတာဒေးကိုစုံစမ်းစစ်ဆေးဖို့နိုင်ငံတကာရာဇဝတ်တရားကွန်ရူး ICC ကစိုးပြလိုက်တာနဲ့ဆက်နွယ်ပြီးအခုလိုပြောခဲ့တာဖြစ်ပါတယ်။ကျင်းပစေကုလသမဂ္ဂဒုတိယညီလာခံမှာဒီကနေ့မိန့်ခွန်းပြောမဲ့နိုင်ငံခေါင်းဆောင်တွေပြည်ထောင်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ဂျေနန်သမရဝင်းဆွမ်ဖူမာလာဝီသမရလာဇရုစ်မက်ဂါဒီချက်ကွာရောလည်းပါဝင်ပါတယ်မနေ့ကတော့အမေရိကန်သမရဂျိုးဘိုင်ဒန်မိန့်ခွန်းပြောခဲ့ပြီးကမ္ဘာတဝန်းကအဖြစ်ပြအခြေအနေတွေကိုအတူလက်တွဲရင်ဆိုင်သွားကြဖို့တိုက်တွန်းခဲ့ပါတယ်ဝန်ကြီးချုပ်ဂျွန်ဆန်ကတော့ဥရယာတီတောင်းလမှုကိုကောက်နေပြင်ရှင်းရေးယူလှုပ်ဆောင်ဖို့လိုတယ်လို့ဒီကနေ့မိန့်ခွန်းမပြောခင်ရဲ့အတော်ကြာကပဲအလေးထားပြောဆိုခဲ့ပြီးကမ္ဘာလုံးဆိုင်ရာစီးပွားရေးပြန်ပြီးနယ်လန်ဒူဘိုကိစ္စဟာဥရယာတီကြောင်းလဲမှုကိုမထိခိုက်စေတဲ့တိုးတက်မှုနဲ့အခိုင်အမာချိတ်ဆက်ထားရမယ်လို့ပြောပါတယ်။ဂျမိုင်းဝန်ကြီးဌာနရဲ့ထုတ်ပြန်ကြေညာမြန်မာနိုင်ငံမှာဒီကနေ့ကိုဗစ် -19 ရောဂါပိုးစစ်ဆေးသူ 2,188 ယောက်ရှိခဲ့ပြီးအဲ့ဒီအထက်ကမှရောဂါပိုးတွေ့သူ 1,818 ယောက်ရှိပါတယ်။ကိုဗစ် -19 ရောဂါနဲ့သေဆုံးသူကတော့64ယောက်ထပ်တိုးတယ်လို့စစ်ကောင်စီဂျမိုင်းဌာနရဲ့ဒီကနေ့ည8နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တရုတ်နိုင်ငံဟာမြန်မာအာဏာသိမ်းစစ်ကောင်စီကိုတောင်မကနှစ်နိုင်ငံနေဆက်မှာအခြေဆိုင်တဲ့ဒိုင်းနာလက်နက်ကိုင်အဖွဲ့တွေကိုပါကိုဗစ် -19 ရောဂါကာကွယ်ဆေးတွေကူညီနေတယ်လို့ AFP သတင်းတပုတ်မှရေးထားပါတယ်။စစ်ကောင်စီကိုကာကွယ်ဆေးအလုံးကြီး73သန်းပေးပြီးဖြစ်တယ်လို့ဒိုင်းနာလက်နက်ကိုင်အဖွဲ့တွေရဲ့ကိုဗစ် Quarantine ဌာနတွေအတွက်ကာကွယ်ဆေးထောင်ပေါင်းများစွာနဲ့စောက်လုပ်ပစ္စည်းတွေကိုပို့ပေးနေဦးတာမကဆေးဘက်ဝန်ထမ်းတွေပါလွှတ်ပြီးကူညီနေတယ်လို့လက်နက်ကိုင်အဖွဲ့သတင်းချင်းမြစ်တွေကိုကူကားပြီး AFP ကရေးထားပါတယ်။ဒီဥက္ကဋ္ဌကြီးနေဖို့ဝင်နေတခါတခါလာပြီးရက်ကြကြမနေပေမဲ့ခဏနေပြန်သွားကြတယ်လို့ KIA ပြောခွင့်ရဘူမူကြီးနော်ဘူးက AFP ကိုပြောပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ်ရှင်ပုံတွင်းညရဲ့နောက်ဆုံးရသတင်းအချင်းချုပ်ကိုတော့ကိုကျော်ကျော်သိန်းကတင်ပြပေးခဲ့တာပါဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကအလိမ်မှဖြစ်ပြီးတော့စက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nashwan Kelly နဲ့ PJ Elliot တို့ဖြစ်ပါတယ် PO American အတန်းရဲ့အခုထုတ်လွှင့်ပြတဲ့အတန်းလွှင့်အစီအစဉ်တွေကိုအစီအစဉ်ပြပြချင်းည10:00နာရီနဲ့7:00နာရီအထိမှာလဲတရက်ပြန်ပြီးတော့နားဆင်နိုင်ပါတယ် VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရွှင်လန်းပါစေ VOA မြန်မာပိုင်းရဲ့ဒီကနေ့ညဖက်အစီအစဉ်တွေကတော့လိုင်းတိုမီတာ31 kHz 9380လိုင်းတိုမီတာ32 kHz 9390ညလိုင်းတိုမီတာ51 kHz 9885တို့ကနေထုတ်လွှင့်ပေးသွားတာပါရှင်ကျေးဇူးတင်ပါပါ
This program has come to you from the Voice of